Welcome to the Voice of America in Burmese.
ပြောရမယ့်ကတည်းက2022ခုနှစ်မတ်လ31ဗုဒ္ဓဦးရင်မြတ်ပတ်သတင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဟိုင်းနိုမီတာ3240 48ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာဓာတ်ရိုက်ထုတ်လွှင့်ပြနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မြတ်ကင်းစီစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့နားဆင်ရမယ့်ဆက်သက်မေးမြန်းတဲ့တစ်ခုမှာတော့
တခုခုနောက်ဆက်ကြောင်းတော့လောကကျွန်တော်တို့ဒါအခက်အခဲလေးတွေကြုံနေရတာရှိပါတယ်။အများကြီးအတွက်ကြောင့်မလို့ကျွန်တော်တို့အခုလက်ရှိအနေထားမှာတော့အလှခံနေတဲ့ website ကိုကျွန်တော်တို့ခဏကြက်ထားပါတယ
်။ CRPS ကိုလူတန်းကြတဲ့အလှငွေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုတင်ရောက်ငါ VOA ကိုပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါ။ဒါအပြင်မြမအရေးပုံမှုပြအားပေးနိုင်မှုအတွက် R2P ထက်ကျေတဲ့နီလန်းပေါင်းစုံနဲ့ဂျိုးပန်းကြောင်ကျွန်မကဆိုင်ရာမြန်မာတံမက်ကြီးဦးကျော်မိုးထွန်းပြောသွားတာကိုလည်းနားဆင်ရဖို့ရှိပါတယ်။လက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့ဗန်အကျက်တဲငွေအကျက်တဲတွေနဲ့ပတ်သက်ပြီးတော့လည်းသတင်းပြပုတ်ချက်တွေကိုနားဆင်ရမှာပါ။နောက်ပိုင်းမှာတော့အင်ကာညဆွေးနွေးကန်းနဲ့အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစရာအစီအစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။ခုတော့အဘို့ဒူနေမနေ့ကနောက်ဆုံးရောမြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့နန်းလောင်တို့ကပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကငြင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေပေါ်မှာတပ်ဖြတ်ရိုက်နှက်ဖမ်းဆီးတာအပါအဝင်ကျက်တက်နဲ့ကျူးလွန်မှုတွေအတွက်အမေရိကန်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်တိုနီဘလင်ကင်ကအင်ကာနေ့မှာပြောကြားလိုက်ပါတယ
်။ We condemn these and other widespread violations by Burma security forces in the strongest terms.And we continue to call on the military.
မြန်မာနိုင်ငံကလုံခြုံရေးတပ်တွေရဲ့အခုလိုလှုပ်ဆောင်နေမှုတွေနဲ့တခြားကျေပြန့်တဲ့ချိုးဖောက်မှုတွေအတွက်အမေရိကန်အစိုးရကပြင်းထန်ဆုံးရှုတ်ချပါတယ်။စစ်အာဏာရှင်အနေနဲ့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လူမှုအဖွဲ့အစည်းတွေကအဖွဲ့ဝင်တွေ၊သတင်းသမားတွေ၊အလုပ်သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုတွေချက်ချင်းရပ်ပစ်ဖို့နဲ့ဒီမိုကရေစီကြီးကြပ်ရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်ပြီးလွှဲပေးဖို့ဆက်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။အမေရိကန်နိုင်ငံရဲ့ဌာနရဲ့နိုင်ငံတကာ2020လူခွင့်ဆိုင်ရာအစည်းအဝေးခံစားကိုမတ်လ30အင်ကာနေ့ထုတ်ပြန်ချိန်မှာဝန်ကြီးဘလင်ကန်ကသူ့မိန့်ခွန်းထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါ2020အစည်းအဝေးခံစားရေးပြီးတဲ့နောက်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာဖြစ်တဲ့အဲ့ဒီချိန်ကစပြီးဖြစ်ပွားနေတာတွေကိုအားလုံးကမြင်တွေ့နေရတာကြောင့်ဒါကိုအမေရိကန်အစိုးရကနေထောက်ပြပြောဆိုရမှာဖြစ်ကြောင်းပြောကြားခဲ့တာပါမြန်မာစစ်တပ်ဟာအထူးသဖြင့်ကမရွန်နဲ့ကျင်းပချိန်မှာနိုင်ငံတော်ဆန္ဒပြပြည်သူပေါင်း100ကျော်ကိုတပ်ဖြတ်ခဲ့တာပါဝင်အကြမ်းဖက်ဆန္ဒပြနေသူရောနဗီးမှာရက်ချီနေသူတွေကိုပါပြစ်ခတ်ခဲ့တာဖြစ်ကြောင်းနဲ့ဒီထင်းမှာအသက်9နှစ်အရွယ်ကလေးငယ်တွေပါပါဝင်နေတယ်လို့ပြောပါတယ်အခုလိုကျူးလွန်သူတွေကိုထိုက်တင်တဲ့အပြစ်ဒဏ်ချခံရစေဖို့အတွက်အမေရိကန်ပြည်ထောင်စုကသူ့မိတ်ဆွေတွေမဟာမိတ်တွေအထူးသဖြင့်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အတူလက်တွဲဆောင်ရွက်ဖို့အတွက်တန်ဋိဌာန်ချထားတယ်လို့လည်းပြောပါတယ်မြန်မာစစ်တပ်ပေါ်မှာအမေရိကန်အစိုးရကအရေးယူဒဏ်ခတ်မှုတွေလှုံ့ဆော်နေတယ်လို့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုအထောက်အကူဖြစ်စေမဲ့စီးပွားရေးလုပ်ငန်းတွေဆက်ပြီးမလုပ်ဖို့အတွက်နိုင်ငံတကာစီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောင်းဆိုလိုက်ပါတယ်မြန်မာပြည်သူတွေဘေးကင်းလုံခြုံရေးကိုအင်ဒိုနီးရှားအစိုးရကထိတ်တန့်ဦးစားပေးဖြစ်ထားရှိကြောင်းနဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေလုပ်တင်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူရီကဂျပန်နိုင်ငံတိုကျိုမှာပြုလုပ်တဲ့ဂျပန်အင်ဒိုနီးရှားနှစ်နိုင်ငံဝန်ကြီးအဆက်ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ
် I appreciate Japan's support toward ASEAN effort to engage Myanmar for Indonesia
အာဆီယံဖွဲ့စည်းရာနဲ့မြန်မာရေးပါဝင်ဆောင်ရွက်ဖို့အတွက်ကြိုးစားမှုတွေအတွက်ဂျပန်အစိုးရရဲ့ထောက်ခံမှုကိုကျွန်မကြိုးစားပါတယ်အင်ဒိုနီးရှားအနေနဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံမှုရှိဖို့နဲ့ချမ်းသာတုခါရဖို့ကအဓိကပါမြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုပြန်ပြီးရဖို့ဆွေးနွေးညှိနှိုင်းမှုတွေလုပ်တင်ပါတယ်လို့ပြောသွားတာပါ။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဂျပန်နိုင်ငံချိုင်းဝန်ကြီးတိုရှီမစ်ဆုမိုတဲဂျီနဲ့အနီးကဆက်သွယ်ဆွေးနွေးမှုရှိကြောင်းလည်းအင်ဒိုနီးရှားနိုင်ငံချိုင်းဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန့်ကျင်ဆန္ဒပြတဲ့အရသာပြည်သူတွေအပေါ်မှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နှင်းမှုတွေကိုအင်ဒိုနီးရှားအစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းလည်းဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံချိုင်းဝန်ကြီးမာဆူဒီကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါ ။ဒါအပြင်အခုချိန်ထိဆန္ဒပြပြည်သူ900ကျော်တည်ဆုံရတဲ့အထိအကြမ်းဖက်နှိမ်နှင်းမှုတွေလုပ်နေတဲ့မြန်မာစစ်တပ်ကိုဂျာဝင်ဖျံဖြေတွေးဖို့လဲသူမကစူးစမ်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်အကူအညီအများပြားပေးနေတဲ့ဂျပန်အစိုးရကတော့အခုထိမြန်မာစစ်တပ်ပေါ်မှာအရေးယူဒဏ်ခတ်မှုတွေမချမှတ်သေးပေမဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာပေးနေတဲ့အကူအညီတွေဆိုင်းငံ့ထားတယ်လို့ဂျပန်နိုင်ငံကြီးဝန်ကြီးကလွှတ်တော်မှာအင်ကာနေ့မှာပြောကြားခဲ့ပါတယ်။ဒေသတွင်းတရုတ်ရဲ့လွှမ်းမိုးမှုကိုဒဏ်ပြန်နိုင်ရေးအတွက်အင်ဒိုနီးရှားဂျပန်နှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုမြင့်တင်ဖို့အတွက်ကျင်းပတဲ့နှစ်နိုင်ငံနိုင်ငံကြီးဝန်ကြီးတွေနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့အင်ကာနေ့ဆွေးနွေးပွဲကနေကာကွယ်ရေးဆိုင်ရာပစ္စည်းကိရိယာနဲ့ဤပညာဆိုင်ရာလွှဲပြောင်းပြည့်မှုဆိုင်ရာသဘောတူစာချုပ်လည်းချုပ်ဆိုခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်လနီးပါးရှိလာပြီဖြစ်တဲ့နဲ့အာဏာသိမ်းမှုကိုဆက်ညံဆန္ဒပြမှုတွေကတော့အခုထိရှိနေသေးပါစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းမှုတွေတိုးလှုပ်လာနေပြီးတချို့နေရာတွေမှာစစ်တပ်ဖက်ကတနက်တွေလောင်ချာတွေလက်ပစ်ဗုံးတွေနဲ့ပါပစ်ခတ်ခဲ့တာပါရန်ကုန်မြို့ကဆန္ဒပြသူတချို့ကတော့ရရပစ္စည်းတွေကန်ဆယ်ပြီးခုခံနေကြတယ်လို့ကြောက်ကြားတဲ့ပိတ်ပုံစံနဲ့လည်းနေရာအနှံ့မှာဆက်ပြီးဆန္ဒပြနေကြပါတယ်ရန်ကုန်မန္တလေးမိထီလာကလေးမြကြီးနာမူဆယ်တောင်ကြီးပသိမ်ကော့တောင်ဗုဒ္ဓမဒဝဲအပါဝင်မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အသီးသီးကမြို့ကြီးတွေမှာသာမကကျေးရွာတွေမှာပါပုံစံမျိုးစုံနဲ့ဆန္ဒပြနေကြတယ်ပါအနာဘိဇက်ကအချမ်းဖက်ဖြုတ်ခွဲမှုတွေကြောင့်အခုချိန်ထိဆိုတစ်ဆုံးရသူပေါင်းက900ကျော်နေပြီလို့APPV နိုင်ငံရေးကျင်းသားများကူညီဆောင်ချောက်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ဘက်မှာတော့စစ်တပ်ကလေကြောင်းတွေပါတိုက်ခိုက်နေတဲ့အတွက်အင်းနီချင်းထိုင်းနိုင်ငံဘက်ရှောင်ပြည်ရသူတွေတိုးလာနေတယ်လို့ကချင်ပြည်နယ်ကာမိုင်းမြို့နယ်ခွဲတွင်းမှာလည်းတပ်မတော်နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေအတွင်းတပ်မတော်ကလေနဲ့တိုက်ခိုက်တာတွေလည်းရှိနေပါတယ်။အိန္ဒိယမြန်မာနယ်စပ်မှာတော့မြန်မာဘက်ကစစ်အာဏာရှင်ကန့်ကွက်ဆန္ဒပြသူတချို့အိန္ဒိယဘက်တင်းရှောင်လာကြရင်အကူအညီတွေမပေးဖို့မဏိဘူးအစိုးရကတာဝန်ရှိသူတွေကိုထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုတနင်္လာနေ့မှာပဲပြန်ပြီးပယ်ဖျက်ပေးကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ရိုဟင်ဂျာတွေကဒုက္ခသည်4000ကျော်ကိုဆက်ထမမြောက်အတုပ်ဖြစ်နေဘာဆန်ချာကျွန်းကိုမတ်လ30အင်္ဂါနေ့မှာပို့ဆောင်နေပြီဖြစ်ပါတယ်။ဥခိယနဲ့တိုက်နက်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေကဘာဆန်ချာကျွန်းကိုကိုယ်ဆန္ဒအလျောက်ပြောင်းရွှေ့ခြင်းတွေကိုဥခိယကောလိဝင်တဲ့မီနီဘတ်တွေနဲ့ပို့ပေးနေတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရသတင်းကိုကိုးကားပြီး VOA ဘင်္ဂလားဌာနကပြောပါတယ်။ကော့စ်ဘဇားစစ်ဆေးမှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းမှာတော့ပြီးခဲ့တဲ့တနင်္လာနေ့ကမီးအကြီးကျယ်လောင်ကျွမ်းခဲ့တာဖြစ်ပြီးအဲ့ဒီကမီးပေးတဲ့ဒုက္ခသည်48000အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကကယ်ဆယ်ရေးနဲ့ဆေးပစ္စည်းတွေဖြန့်ဝေပေးနေပါတယ်။ဒါအပြင်ဒီဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေတယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကအင်ကာနေမှာပြောပါတယ
် The agency is also monitoring the safety and security of refugees and working to address the critical needs of children
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဒီဒုက္ခသည်တွေဘေးကင်းရတဲ့လုံခြုံရေးအတွက်စောင့်ကြည့်နေတယ်လို့မိလောင်စင်မိသားစုနဲ့ကွဲကွာသွားတဲ့ကလေးငယ်တွေရဲ့လိုအပ်ချက်တွေအတွက်ပါပြောကြားဆောင်ရွက်ပေးနေတယ်လို့ပြောသွားတာပါ2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နေနေရှင်းလင်းမှုနောက်ပိုင်းရိုဟင်ဂျာတိုင်းနယ်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြတာဖြစ်ပြီးဒီထဲကတချို့ကိုဘင်္ဂလားဒေ့ရှ်အစိုးရကရေလွှမ်းမိုးတဲ့ဘာဆန်ဂျာကျွန်းပေါ်ပို့နေတာကြောင့်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ခေါ်ယူမယ်လို့ပြောထားပေမဲ့ဂုဏ်ကြီးတော့မလုံဆောင်နိုင်သေးပါဘူး
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12113ညာတိုင်းဒိုမီတာ40 kHz 8413ညာတိုင်းဒိုမီတာ57 kHz 5809နဲ့တိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကရင်ပြည်နယ်ထဲမှာမြန်မာစစ်ဖက်တပ်ဖွဲ့တွေကဗက်ပေါင်းစုံကနေအကြီးအကျယ်ထိုးစစ်ဆင်လာမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းကကြားဝင်ဆောင်ရွက်ပေးဖို့ KNU အမျိုးသားအစည်းအရုံးကအင်္ဂါနေ့မှာတိုက်တွန်းတောင်းဆိုလိုက်ပါတယ်။စစ်အုပ်ချုပ်ရေးပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြသူတွေကိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနှိမ်နင်းနေတယ်လို့တပ်ဖက်မှလည်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေလည်းပေါ်ပေါက်နေရပါ မြန်မာစစ်တပ်ကလေးကြောင်းကနေပါထိုးစစ်ဆင်နေတဲ့အတွက်ကရင်ပြည်နယ်ရဲကပြည်သူထောင်နေကြီးထိုင်းနိုင်ငံဖက်ထွက်ပြေးနေရပါတယ်။ KNU တပ်ဖွဲ့ကလည်းမြန်မာစစ်တပ်ကဗက်ပေါင်းစုံကနေအကြီးအကျယ်ထိုးစစ်ဆင်လာရင်ရင်ဆိုင်တိုက်ခိုက်ဖို့ပြင်ဆင်ထားတယ်လို့မတ်လ30ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။ကုမြေကိုရည်နဲ့ကရင်လူလူရဲ့ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကိုအကာအကွယ်ဖို့အတွက်မြန်မာစစ်တပ်ကိုရင်ဆိုင်ရုံးကလွှဲပြီးတော့ရွေးချယ်စရာမရှိဘူးလို့လည်း KNU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အရသာအစိုးရစီကတရားမဝင်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုအတိအမှန်မပြုဖို့စစ်ရေးနဲ့စီးပွားရေးအားလုံးကိုဖြတ်တောက်ဖို့လဲ KNU ကနိုင်ငံတကာကိုတောင်းဆိုထားပါတယ်။ကချင်ပြည်နယ်ထဲမှာလဲကချင်လက်နက်ကိုင်တပ်ဖွဲ့ KNA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပေါ်ပေါက်နေတာပါ။ဆန္ဒပြပြည်သူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ရှားနဲ့ချီတဲ့ပြည်သူတွေတိတ်ဆုံနေရတာကိုအပြင်းထန်ရှုံ့ညကြောင်းတိုင်းရင်သားလက်နက်ကိုင်တုံးဖွဲ့ကလက်တလုံးကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီနောက်မဟာမိတ်သုံးဖွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ၊ကိုကလက်နက်ကိုင် MNDAA နဲ့တအောင်လက်နက်ကိုင် TNLA တို့ကမြန်မာစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုကိုမရက်ရင်တော့ຫນွေဦးတော်လိုင်းရဲ့ဆင်နွှဲနေကြတဲ့တိုင်းရင်းသားလူမျိုးပေါင်းစုံတို့ဖက်ကမိမိကိုယ်ကိုခုခံကာကွယ်ရေးအတွက်ရပ်တည်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ကွန်ဂိုနိုင်ငံကဆက်အာဏာရှင်ဟောင်းတယောက်ကိုအပြစ်ပြဆိုင်ရာရာဇဝတ်ပြစ်မှုခုံရုံး ICC ကအင်္ဂါနေ့မှာထောက်နာပြစ်ဒဏ်ချမှတ်လိုက်ပါတယ်။မစ္စတာဘော့စကိုနတ်ကာရာရဲ့မူလကြားနာစစ်ဆေးမှုမှာတရားရေးဆိုင်ရာအမားရွေးနေရှိခဲ့တာကြောင့်နှစ်နာဆရာတွေရှိခဲ့တယ်ဆိုပြီးသူရှိနေဖက်ကခြေပလျှောက်ထားချက်ကိုတရားရုံးကပယ်ချပြီးတော့ပြစ်ဒဏ်ချမှတ်လိုက်တာပါ။ကွန်ဂိုနိုင်ငံမှာ2018နဲ့2019ခုနှစ်အတွင်းကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေလူတက်မှုမရင်ကျင်မှုအပါအဝင်လူလာသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ကလေးစစ်သားအုံပြုမှုဆွဲချက်တွေမှာပြစ်မှုထင်ရှားကြောင်း ICC ကတွေ့ရှိခဲ့တာကြောင့်မစ္စတာနတ်ကာရာကိုအနှစ်30ထောင်နာအပြစ်ပေးလိုက်တာပါ။ကွန်ဂိုနိုင်ငံတဲကသတ္တသူတွေပေါ်ကျော်ဝတဲ့ဒေတာတွေမှာ2000ခုနှစ်နဲ့2003ခုနှစ်အတွင်းပေါ်ပေါက်ခဲ့တဲ့လူမျိုးစုပဋိပက္ခတွေအတွင်းမှာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တဲ့ကွန်ဂိုမျိုးချစ်တပ်ဖွဲ့ Union of Congolese Patriots တွေကိုမစ္စတာနတ်ကာရာကအမိန့်ပေးခဲ့တာပါ။အဲ့ဒီအကြမ်းဖက်မှုတွေမှာရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရတယ်လို့ထောင်းနဲ့ချီတဲ့လူတွေလည်းနေရဆုတ်ခွာထွက်ပြေးခဲ့ကြတဲ့အပြင်ကွန်ဂိုပြည်သူတန်90လောက်ဆင်းရဲနှွန်ပါစွာနေထိုင်နေရတာပါ။မတ်လ3ရက်နေ့ကတော့နတ်ကာတာကြောင့်ထိခိုက်နစ်နာခဲ့ရသူတွေအတွက်စစ်ရော်ကြေးငွေအဖြစ်ဒေါ်လာတန်30ပေးရဖို့ ICC ကအမိန့်ချမှတ်ခဲ့ပါတယ်။အယူခံတရားရုံးတရားသူကြီး Howard Morrison ကပြစ်မှုဆိုင်ရာတွေ့ရှိချက်အနှစ်ချုပ်ကိုဖော်ပြတဲ့အချိန်မှာအသက်49နှစ်အရွယ်နတ်ကာတာစီကစိတ်လှုပ်ရှားတဲ့အပြုအမူမျိုးမတွေ့ရပါဘူး။ ICC ကပြစ်ဒဏ်ချမှတ်လိုက်သူတွေထဲမှာနတ်ကာတာဟာပြစ်ဒဏ်အများဆုံးကြခံရသူဖြစ်ပြီးတော့လိမ်မိုင်းဆိုင်ရာပြစ်မှုနဲ့အပြစ်တွေအေးအေးယူခံရတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။တန်ဇင်းနီးယားနိုင်ငံကကွဲလွန်မှုသမ္မတဂျော့ဂျ်မဂူဖူလီရဲ့ရုပ်အလောင်းကိုပြည်သူအများအားရောက်ကြည့်ရှုခွင့်ပြုတဲ့အချိန်မှာလူအုပ်ပြီးလို့လူ45ဦးထက်မနည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါအစ္စလာမ်မြို့ပြင်ဖက်ကဥဟူရူအာဇာယုံမှာထားရှိတဲ့သမ္မတရဲ့ရုပ်အလောင်းကိုအုတ်တိုင်းပေါ်ကျော်တက်ပြီးတော့ကြီးရဲလူတွေကြောင့်တတိုင်းပြူကြရာကလူသေဆုံးခဲ့ရတယ်လို့ရဲအရာရှိချုပ်လာဇာရာမိုဘာဆာဆာကပြောပါတယ်။စာပနအခမ်းအနားမှာလူများလွတ်နာကြောင်းအသက်ရှူမဝလို့သေဆုံးခဲ့ရသူတွေလည်းရှိတယ်လို့ရဲအရာရှိချုပ်ကပြောပါတယ်။သမ္မတမိုဂိုဖူလီဟာနှလုံးရောဂါနဲ့မတ်လ19ရက်နေ့ကကွယ်လွန်သွားကြောင်းအစိုးရကပြောပေမဲ့လို့တိုက်ခံတွေကတော့ကိုဗစ် -19 ကြောင့်တိတ်ဆုံးခဲ့တာလို့ပြောပါတယ်။ကိုဗစ် -19 ရောဂါပိုးရဲ့မူလစိဖြစ်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လက်သလောထုတ်ပြန်လိုက်တဲ့အစီရင်ခံစာအပေါ်ဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုနဲ့အခြား73နိုင်ငံတို့ကအင်္ဂါနေ့မှကူရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဗိုင်းရပ်စ်ပိုးရဲ့စီးမီးကိုသိနိုင်ဖို့နိုင်ငံတကာပညာရှင်တွေအတော်နောက်ကြမှာလေ့လာနိုင်ခဲ့ကြပြီးမူရင်းဒေတာအချက်အလက်တွေနဲ့နမူနာတွေပြည့်ပြည့်စုံစုံမရခဲ့ကြတဲ့အပေါ်ဆိုရင်ကြောင်းမဖြစ်မနေဖော်ပြဖို့လိုတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အဲ့ဒီကြေညာချက်ကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတင်ထားတာပါ။ WHO ကအင်္ဂါနေ့ကတရားဝင်ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့ရထားတဲ့ပြဒေတာအချက်အလက်တွေနဲ့လေ့လာဆန်းစစ်ထားကြောင်းဖော်ပြထားသလိုဗိုင်းရပ်စ်ပိုးရဲ့မူလစိမျိုးကိုမတွေ့သေးဘူးလို့လည်းဆိုထားပါတယ်။တရုတ်နိုင်ငံကိုတွားရောက်ခဲ့တဲ့ WHO ရဲ့အဖွဲ့အကောင်ဆောင်ကလည်းသူတို့အဖွဲ့အနေနဲ့တရုတ်နိုင်ငံသားမကအခြားနိုင်ငံတွေစီကနိုင်ငံရေးဖိအားတွေနဲ့ရင်ဆိုင်ခဲ့ရပြီးတင်းအချက်အလက်မူကြမ်းတွေရဖို့ခက်ခဲကြောင်းမတ်လ30ရက်နေ့ကပြောပါတယ်
။ In China like in many other countries there are restrictions on
တခြားနိုင်ငံအတော်များများမှာလိုပဲတရုတ်နိုင်ငံမှာလည်းပုဂ္ဂိုလ်ရေးလုံခြုံမှုကြောင်းတင်းအချက်အလက်ဖြန့်ဝေမှုကန့်သတ်ထားတာတွေဥပဒေနဲ့ထိန်းချုပ်ထားတာတွေရှိပါတယ်။ဒီထဲမှာပုဂ္ဂိုလ်ရေးအသေးစိတ်အချက်အလက်တွေကိုအပြင်လူတွေမပေးဖို့သူတို့ဖြင့်ပြပနိုင်ငံတွေကိုထုတ်မပေးဖို့လည်းပါပါတယ်။ကမ္ဘာနိုင်ငံအများစုမှာလည်းဒီလိုလိလာမှုတွေသွားလုပ်မယ်ဆိုရင်ဒီလိုပဲကန့်သတ်ချက်တွေရှိနေမှာပါ။အရင်တုန်းကလည်းဒီလိုလိလာမှုမျိုးအတော်များများလုပ်ခဲ့ပြီးတော့ဒီလိုစိန်ခေါ်ချက်မျိုးတွေကိုကျွန်တော်တို့အမြန်ရင်ဆိုင်ခဲ့ရတာပါလို့ WHO သုတေသီအဖွဲ့ကောင်ဆောင်ပီတာဘန်မန်ဘရက်ကပြောဆိုထားတာပါ။ ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဝူဟန်မြို့ကို WHO ပညာရှင်တွေဒီနေ့အစောပိုင်းသွားရောက်လေ့လာတဲ့အချိန်မှာအခက်အခဲအတော်များများနဲ့ရင်ဆိုင်ခဲ့ရတာပါ။ဝူဟန်မြို့ကိုပညာရှင်တွေသွားရောက်ခွင့်ကိုလည်းတရုတ်အစိုးရကချက်ချင်းခွင့်မပြုတာကြောင့်ရှက်အတော်ကြာနှောင့်နေခဲ့ရပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်မှာပအဝင်လက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအနေနဲ့ WHO ရဲ့နောက်ထပ်ဆင့်လေ့လာမှုအတွက်ရောနောင်ဖြစ်လာနိုင်ခြေရှိတဲ့ကျန်းမာရေးအကျအသေးတွေအတွက်ပါပွင့်လင်းမြင်သာမှုရှိတဲ့အထောက်အထားအခြေပြုလုပ်ငန်းမျိုးတွေအချိန်နဲ့တပြေးညီဖြစ်မလာမှာကိုစိုးရိမ်နေတာဖြစ်ပါတယ
်ဗုဒ္ဓဦးနေမနက်ခင်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့နားလောင်တော့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြည်ညက်မှာပဲနားဆင်နိုင်ပါတယ်အခုကစလို့သတင်းပိပုချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်ပြင်းထန်နေမှုကြောင့်လက်နက်မဲ့ပြည်သူတွေနေစဉ်တေဆုံနေမှုကိုအမြန်ဆုံးကာကွယ်ပေးရေးကုလသမဂ္ဂအနေနဲ့ဗေနီးနဲ့မဆိုအတုံးပြဖို့သူ့အနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကအင်္ဂါနေ့မှာပြောကြားခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအဖွဲ့ရုံးရှိကိုသူလာရောက်အပိထောက်ခံသူတွေကိုတွေ့ဆုံခြင်းမှာတန်မတ်ကြီးဦးကျော်မိုးထွန်းကပြောဆိုခဲ့တာဖြစ်ပါတယ်။ကျွန်တော်အမျက်သူကအသေးစိတ်ပြောပြမှာပါ
။ American Bureau Zoo နယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာဗုဒ္ဓဦးနေ့မှာပြုလုပ်မဲ့မြန်မာအရေးဆွေးနွေးပွဲမတိုင်ခင် CRPH ပြည်ထောင်စုလွှတ်တော်ကိုရာဘီကော်မတီကခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်မိုးထွန်းဆောင်ရွက်နေတာတွေကိုထောက်ခံအပ်ပေးတဲ့အနေနဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံရှိမှအင်္ဂါနေ့ကတန်မတ်ကြီးကိုတန်ဃာတော်တွေအပေါင်းဝင်မြန်မာနဲ့တိုင်းရင်းသားတွေတွေ့ရောက်ပြုဆောင်ခဲ့ကြပါတယ်။ဒီတွေ့ဆုံပွဲမှာတန်မတ်ကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအနေနဲ့စစ်ရေးနိုင်ငံရေးစီးပွားရေးဗတ်ဆုံမြန်မာနိုင်ငံကိုဖိအားပေးနိုင်မှုအတွက်အစွမ်းကုန်ကြိုးပမ်းဆောင်ရွက်နေကြောင်းအခုလိုပြောသွားပါတယ်။
အခုဒီပို့ပြီးတော့တန်းပြီးတော့ terminology အဲ့လိုမျိုးတော့မသုံးပါတော့ကျွန်တော်အနေနဲ့တော့ဒီ fee မှာလုပ်နေတယ်ဆိုတော့ကျွန်တော်က protection ဆိုပြီးတော့ပဲသုံးတယ်ပေါ့နော် protection ဆိုတဲ့ဥစ္စာကိုပိုချဲပြန့်တယ်ပေါ့နော
်ဟုတ်ကဲ့ပါ
ဘာလို့ဆိုတော့မျိုးစုံလာလို့ရတာပေါ့နော်ကျွန်တော်ပြောတဲ့ဟို military level ပဲဖြစ်ဖြစ်ဆို economical level ပဲဖြစ်ဖြစ် diplomatic level ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးယူတော့နေအကုန်လုံးอ่ะဘာလို့ဆိုတော့နိုင်ငံတကာနိုင်ငံတူရက်တိချက်တရားမတူကြဘူးနော်သူတို့ principle တွေရှိတယ်သူတို့ policy တွေရှိတယ်ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ကသိသိရှိရှိပေါ့များ။ဒါပေမဲ့ကျွန်တော်တို့ပြည်သူတွေသိနေတဲ့ဥစ္စာအသက်ခံနေတဲ့ဥစ္စာတော့ကျွန်တော်တို့စားဖို့ဆိုတဲ့အတွက်ကြောင့်အတန်ထွက်အောင်ကျွန်တော်တို့ဆက်လုပ်ဖို့ပြင်နေတယ်
။တန်မတ်ကြီးကိုတွေးဆောင်အားပေးခဲ့တဲ့ American Bureau စုအခြေစိုက်တန်ငါသမဂ္ဂဥက္ကဋ္ဌဆရာတော်ဦးအိတ်ဒရိယကလည်းအခုလိုမိတ်ကြပါတယ
်။အဲတန်မတ်ကြီးကအဲဘုန်းဘုန်းကိုလက်ဥချီပြီးတော့နှုတ်ဆက်ပါတယ်။ဘုန်းဘုန်းကလည်းတန်မတ်ကြီးကိုနှုတ်ဆက်ပါတယ်။ဒီတော့မှသာမကြီးတက်မှာပါစေ။သာမကြီးမြန်မာနိုင်ငံအရေးကိုဆောင်ရွက်နိုင်ပါစေလို့ဘုန်းကြီးမြတ်တာပြောပါတယ်။သူကလည်းကျတော့ဘယ်ရလဲတဲ့။အစ်စ်ကပါလို့။ဒီတော့လည်းဘုန်းကြီးကြောင်းနေရောက်နိုင်ကြတဲ့သွားဖို့ဒီစဉ်တော့ရှိပါတယ်။အဲဘာကြီးမြန်မာနိုင်ငံအရေးဘယ်လိုလုပ်ပေါ်တော့ဆက်လက်ပြီးတော့တပည့်တော်လည်းအဆောင်ရှိသမျှဆက်ဆောင်ပါမယ်တဲ့။အခုလိုသူ့ကိုပေါ့နော်။ဒါပြီးတွေ့ကြတဲ့အတွက်သူကဝမ်းသာပါတယ်တဲ့။မြန်မာနိုင်ငံအရေးကတော့အလုံးညီညွတ်နဲ့လုပ်မဆိုရင်အောင်မြင်မှုကြီးပါလိမ့်ဆိုသူကပြောပါတယ်နော
်ဒါအပြင် Washington DC အခြေစိုက် Freedom Justice နဲ့ Equality အဖွဲ့ကဦးဆောင်ပြီးတန်မတ်ကြီးဦးကျော်မိုးထွန်းအားထောက်ခံပွဲနဲ့မြမရေးတီတီရောက်ဆောင်ရွက်ဖို့ကုလသမဂ္ဂဌာနချုပ်ရှေ့မှာဆန္ဒပြပွဲလည်းပြုလုပ်ခဲ့ပါတယ်ဒီတော်တွင်လုံခြုံရေးကောင်စီမှာမြမအရေးတကပိတ်ဆွေးနွေးပွဲကိုဒီပတ်ဗုဒ္ဓဦးနေ့မှာပြုလုပ်ဖို့ရှိပါတယ်အဖွဲ့ဝင်15နိုင်ငံစလုံးပါဝင်မှာဖြစ်သလိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Christian Screener Bagna လည်းဒီအစည်းအဝေးမှာအစီရင်ခံတင်ပြဖို့ရှိပါတယ်။အာဏာသိမ်းနောက်ကိုစန့်ကျင်တဲ့ဆန္ဒပြသူတော်တော်များများကိုပြီးခဲ့တဲ့သတင်းပတ်အတွင်းစစ်ကောင်စီကရဲရဲစက်စက်ပစ်သက်ခဲ့တဲ့အတွက်လူအများပြားတိဆုံခဲ့ရတဲ့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအရေးပေါ်လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့အတွက်ဗြိတိနိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်။ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားတရုတ်တို့ရဲ့ထောက်ခံမှုလိုအပ်တာကြောင့်အစည်းအဝေးပြီးလုံခြုံရေးကောင်စီအနေနဲ့ကြီးညာချက်အသေးပေါ်သဘောတူနိုင်ကြမလားဆိုတာကတော့မသေးခွဲပါဘူးပြီးခဲ့တဲ့မတ်လ10ရက်နေ့ကလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ကြတဲ့ငြိမ်းချမ်းတဲ့ဆန္ဒပြသူတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့အချမ်းဖတ်ပြေရှင်းတာကိုပြင်းပြင်းထန်ထန်ရှုတ်ချတာတဲ့လုံခြုံရေးကောင်စီကပထမအကြိမ်ကြီးညာချက်ကိုလည်းထုတ်ပြန်ခဲ့တာပါဒီကြီးညာချက်ကိုလည်းပြည်ထောင်နိုင်ငံကဥဆောင်တင်သွင်းခဲ့တာဖြစ်ပြီးကြီးညာချက်ထဲမှာအာဏာသိမ်းတဲ့ဆိုတဲ့စကားလုံးနဲ့နိုင်ငံတကာပိတ်ဆို့မှုဆိုတဲ့စကားလုံးတွေလုံခြုံရေးကောင်စီအနေနဲ့သဘောတူညီမှုမရရှိခဲ့ပါဘူးအဓိကအဖြစ်တရုတ်နဲ့ရုရှားတို့အပါအဝင်အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတွေကဆန့်ကျင်ခဲ့ကြတာပါမြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်
ပြီးခဲ့တဲ့စနေနေ့တရက်ထဲလူ100ခန့်ဦးအနည်းဆုံးအသက်ခံရတယ်လို့ဥက္ကဋ္ဌကသတင်းထုတ်ပြန်ခဲ့ပါတယ်။ခုတော့သတင်းပေးပို့ချက်တစ်ခုကိုနားဆင်ရမှာပါ။ပြည်တွင်းပန်တွေကလည်းပတ်စံထုံးငန်းတဲ့ပမာဏအကန့်အသတ်ဖြစ်လာတာကြောင့်ငွေလုံးငွေရင်း300ရာတဲ့စီးပွားရေးလုပ်ငန်းတွေကအခက်အခဲဖြစ်နေပါတယ်။ဒါကဘဏ်ချက်တဲ့ငွေကြေးလက်ပတ်စီစဉ်မှုလုံးဝရပ်တန့်တော့မဲ့အခြေအနေတွေစီကိုတဖြည်းဖြည်းဦးတည်နေတယ်လို့စီးပွားရေးပညာရှင်တွေကတုံ့တက်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကိုတော့နန်းလပိုင်ကပြောပြပေးပါမှာ
။မြန်မာနိုင်ငံမှာလူတစ်ယောက်အနေနဲ့ဘဏ်မှာငွေထုတ်မယ်ဆိုရင်တစ်ပတ်ကို7,300အဖွဲ့အစည်းဆိုရင်300ထုတ်နိုင်တယ်လို့ဝဟိုဘဏ်ကသတ်မှတ်ထားပါတယ်။ATM ငွေထုတ်ဆက်တွေကနေထုတ်မယ်ဆိုရင်အရင်ကျပ်5သိန်းခွင့်ပြုထားတာကနေမလ30ရက်နေ့ကနေစပြီးတရက်ကိုကျပ်ငွေ2သိန်းပဲထုတ်ခွင့်ပြုမယ်လို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အခုလိုမြန်မာနိုင်ငံဘဏ်အသင်းကညွှန်ကြားလိုက်ပြီးပြည်တွင်းဘဏ်ကြီးတစ်ခုဖြစ်တဲ့ကမ္ဘောဇာဘဏ်ကတော့အဲ့ဒီအတိုင်းစတင်လှုပ်ဆောင်နေကြောင်းကြေညာချက်ထုတ်ထားပါတယ်။လက်ရှိမှာပုဂ္ဂလိကဘဏ်တွေရဲ့ငွေထုတ်ငွေလွှဲအပါအဝင်စီကံချက်တွေကိုဗဟိုဘဏ်ကအခါအားလျော်စွာထုတ်ပြန်ပေးနေပြီးဘဏ်တွေပျော်လွှဲသွားမှာမျိုးစိုးရိမ်စရာမရှိဘူးလို့ဗဟိုဘဏ်ရဲ့လက်ရှိဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်။အချို့ကိစ္စတွေမှာကမ္ဘာချက်တစ်ခုလို့ရင်ဘာဖြစ်လာနိုင်မလဲဆိုတဲ့ impact ကိုလည်းတွေ့ချက်ပြီးမှအဲလိုအပ်တဲ့ဟာကိုကာလတစ်ခုတိုင်းရာတစ်ခုဒါစီကံစနစ်တစ်ခုသတ်မှတ်တာဖြစ်ပါတယ်။အဲဒီသတ်မှတ်တဲ့ကိစ္စကဒီ serious ဖြစ်စရာအကြောင်းပေါ်မှာခြေခံတဲ့ကိစ္စရာမရှိပါဘူးခင်ဗျ။ဘာမှစိုးရိမ်စရာအကြောင်းမရှိဘူးလို့ပဲပြောချက်ပါတယ်ခင်ဗျ။
ဘဏ်တွေလည်းပတ်နိုင်အောင်စူးစမ်းနေရလို့စစ်ကောင်စီကပြောပေမဲ့လက်တွေ့မှာအခက်အခဲတွေရှိနေရလို့စီးပွားရေးပညာရှင်ဦးမင်းခင်ကတုံ့တက်ပါတယ်
။ဟိုတစ်ခါကတော့ဘဏ်တွေဒီမှာငွေအစုပြုံပြီးထုတ်ကြလို့ဘဏ်တွေဟလာဟိုဝင်ဖြစ်မှာဟိုရေးရရောက်မှာဟိုဆွေးနွေးနေနေလဲဟိုရှိကောင်းရှိမယ်။ဒါပေမဲ့ဟိုဒီခွင့်ဘလောက်ခွင့်နေတဲ့ဘဏ်တွေနော်ဟိုလုံနေတဲ့အပိုင်းတွေကဟိုလေပောင်ဟိုဒီစီးပွားရေးတွေကြီးလေပောင်ဟိုဘာကြောင့်ဒီငွေသားကိုလीဟလာထုတ်ပြီးတာမျိုးเนาะအဲလွှဲပြောင်းပြီးတာမျိုးမလုံနိုင်လေဆိုတာတော့အတော်ဆုံးမှာဖြစ်တယ်ဒီမှာဖြစ်တာကဒီဘဟုဘန်ကိုရရလीအကြံပြပြီးအများကြီးလုပ်နေတော့ဟိုဘန်ကြီးအတော်ဆုံးနေတယ်ဘန်ကြီးရဲ့ဒါလီပမာဒီရဲ့ယုံကြည်မှုပေါ့เนาะတို့ဒီမှုကြည့်ရသွားမှာဆိုရင်လေတစ်ခါတလေဟိုစီးပွားရေးလက်ပတ်နဲ့လာလာဟိုမမြင်ရသေးဘူးဆိုတော့ဒါပြီးဟိုတကယ်ဟိုဒီခေတ်ဆုံးကနိုင်ငံကြီးပြဿနာကတိုက်ပြီးဟိုအများကြီးဟိုဒုက္ခပေးနေပြီပေါ့ဘောရကျရအဲ့လိုပြောရမယ်
အခုလိုအခြေအနေမှာပဲအာဏာသိမ်းအုပ်ချုပ်သူတွေကလက်ကင်ဖုန်းတွေကနေအင်တာနက်ဆက်သွယ်ရေးကိုဖျက်တောက်ထားတဲ့အတွက်လက်ကင်ဖုန်းပေါ်ကနေငွေအလွှဲအပြောင်းလို့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေအားလုံးရပ်တန့်နေပါတယ်စီးပွားရေးပြန်လည်လည်ပတ်နိုင်ဖို့အရေးကြီးတဲ့အင်တာနက်ဆက်သွယ်ရေးစနစ်တွေဖျက်တောက်ထားတာမတိမငိမ်ဖြစ်နေတာတွေကပြန်လည်ပြင်ဆင်ဖို့မလွယ်နိုင်တဲ့စီးပွားရေးအခြေအနေမျိုးအထိအနည်းအမြန်ရောက်ရှိနိုင်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးထားပါတယ်ချင်းငွေထုတ်ပေးထားပြီးငွေကြေးလည်းပတ်မှုမရှိသလောက်ဖြစ်နေတဲ့ပြည်တွင်းပုဂ္ဂလိကဘဏ်တွေကအတိုးနှုန်းလျှော့ချပေးဖို့ဘဟုဘဏ်ကိုဒီရက်ပိုင်းအတွင်းတိုက်တွန်းလာပါတယ်။ဘဏ်တိုးနှုန်းတွေရော့တည်ဖြစ်စေမျော့တည်ဖြစ်စေဘဏ်တွေကအခြေအနေတစ်ခုကိုရင်ဆိုင်ရမှာဖြစ်ပြီးအထူးသဖြင့်ဘဏ်ခွဲများတဲ့ဘဏ်တွေတွက်ချေမကိုက်တော့သလိုဘဏ်အသေးလေးတွေလည်းအချက်အသေးကြုံလာနိုင်ပြီးပြည်သူတွေရဲ့စိုးရိမ်မှုတွေကမြင့်မားလာနိုင်ကြောင်းစီးပွားရေးပညာရှင်ပါမောက်ခဒေါက်တာမီမီချိုက VOA ကိုပြောလိုက်ပါတယ်။
နော် commodity flow ကပုံမှန်ချင်းနေမဟုတ်တော့ဘူးတွေ့ရပြီ financial flow ကပုံမှန်ချင်းနေမဟုတ်တွေ့နေရပြီနောက် trading chart system ကပုံမှန်ချင်းနေမဟုတ်တော့တွေ့တဲ့အခါမှာလူတွေကတစ်ဖြည်းဖြည်းနဲ့ panic attack ကိုဝင်လာနိုင်တယ်ဒီ panic ဆိုဒီမှာ instant တိတ်ချောက်တဲ့အကောင့်နဲ့ဒီဘက်ရေးတစ်ခုလုံးကလည်းရိုင်းနေသွားတယ်အဲရိုင်းနာကိုပို့ရိုင်းသွားစေတယ်အဲဒီအချိန်လေးကသိုးတာကိုပို့သိုးစေနိုင်တယ်အနေအထားတစ်ခုချက်သွားစေနိုင်တယ်ဒါကြောင့်ဆိုတော့လေဒီ၃ခုကိုအတက်နိုင်ဆုံးပြန်ပြီးတော့ထိနိုင်ဖို့လိုတယ်ဒါကဒီနေ့မြန်မာနိုင်ငံမှာဖြစ်နေတာနိုင်ငံရေးပေါ်မှာဖြစ်တာတဲ့စီးပွားရေးအကျက်တဲလို့ပြောလို့ရတယ်နော်နိုင်ငံရေးအကျက်တဲကိုနိုင်ငံရေးနည်းနဲ့ဖြေရှင်းနိုင်တော့အကောင်းဆုံးပဲလို့ပြောကြတယ်နော်
အာဏာသိမ်းလိုက်တဲ့ February 1ရက်နေ့အစောပိုင်းကပဲမြန်မာနိုင်ငံဘဏ်များအသင်းကဆက်သွယ်ရေးကွန်ရက်ပြတ်တောက်လို့ဘဏ်တွေအားလုံးယာယီပိတ်ထားပေးဖို့ညွှန်ကြားလာတဲ့အတွက်ပြည်တွင်းဘဏ်တွေတပြိုင်နက်တည်းပိတ်ခဲ့ကြပါတယ် မြန်မာနိုင်ငံမှာဗန္ဒာရေးအချက်အသေးကြုံလာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေကြောင့်စီးပွားရေးလာလုပ်နေတဲ့နိုင်ငံခြားဘဏ်တွေထဲကကိုရီးယားဘဏ်လုပ်ငန်းတွေနဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းဆက်တခုကငွေထုတ်ငွေသွင်းနဲ့ငွေလွှဲပြောင်းတဲ့ဝန်ဆောင်မှုတွေအားလုံးကိုမတ်လအထက်မှာရပ်နှခဲ့ပါတယ်။ဆန္ဒပြပွဲတွေ CDM လှုပ်ရှားမှုတွေကြောင့်ပြည်သူတွေရဲ့ဝင်ငွေလည်ပတ်မှုကရပ်သွားတာကြောင့်ဘဏ်စုဆောင်ငွေတွေကိုပဲထုတ်သုံးရတဲ့အခြေအနေဖြစ်နေပါတယ်။ဘဏ်တွေမှာဒီငွေပမာဏလျော့ကျသွားနိုင်ပြီးဘဏ်အခက်အခဲတွေရှိလာနိုင်ကြောင်းဒေါက်တာမီမီချိုကပြောပါတယ်။
တော့သူတန်းအဝင်လို့ဝင်ပွေများလာပြီ။များလာတော့ငွေဒီဘဏ်တုံးလုံးတွေ short ချထားတယ်။ဘဏ်တုံးလုံး short တာပါချင်တော့ဒီဘဏ်တွေက short ပြီးတော့ဒီလူတွေကမလုပ်နဲ့။အကုန်အဒီပစ္စည်းရင်းနှီးမြှုပ်နှံမှုမှာပဲပဲလုပ်မနဲ့ဒီချိန်မှာဟုတ်လားနော်။ဒေါ်လာဝယ်မှာပေါ့။သူများနိုင်ငံမှာသွားရင်းနှီးမြှုပ်နှံမှာပေါ့ပတ်ဆံချမ်းသာလူတွေက။ဟာစင်ကာပူတို့ဘာလို့မှအိမ်တွေဝယ်တာလဲ၊ညီတွေဝယ်တာလဲတော့လောက်ကြတော့မှာပေါ့နော်။ဒါကြတော့ဘဏ်ထဲမှာရှိတဲ့ဘဏ်တွေဆိုတော့39ထရီလန်၄၅ထရီလန်လောက်ရှိတယ်။ဒါမှတန်ငွေပမာဏညော့သွားမှာပေါ့။ရောလားမရောလားနောက်လာမယ့်6လလောက်နေအဲဘဏ်တွေရဲ့အဲ့ဒီပမာဏကိုနိုင်ရှင်ကြည့်လိုက်တိလာမယ်နော်။
အကြမ်းမဖက်အာဏာပီဆန်နဲ့ CDM လှုပ်ရှားမှုမှာပုဂ္ဂလိကဘဏ်ဝင်ထမ်းတွေအတော်များများပါဝင်ခဲ့ကြတဲ့အတွက်ဘဏ်လုပ်ငန်းတွေကိုရပ်နှားထားခဲ့ရပါတယ်။အခုအချိန်ထိလည်းဝင်ထမ်းတွေရုံးသွားဖို့တွားရလာရဲ့အခက်အခဲလုံခြုံရေးအခြေအနေတွေကြောင့်ဘဏ်တွေပုံမှန်ပြန်လည်မလည်ပတ်နိုင်သေးပါဘူး။ကိုဗစ်ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့အချိန်မှာပဲစစ်အာဏာသိမ်းမှုဖြစ်လာတဲ့အတွက်အခုလိုဘဏ်လုပ်ငန်းတွေငွေကြေးလည်ပတ်စည်းစိမ်မှုတွေထိခိုက်ပြီးစီးပွားရေးကျဆင်းတဲ့ဘက်ဦးတည်သွားနိုင်တဲ့အပေါ်စီးပွားရေးပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင
်။ဘဏ်လုပ်ငန်းတွေကနေငွေကြေးလည်ပတ်မှုတွေနဲ့ပတ်သက်ပြီးတော့နားပိုင်းကပြောပြပေးသွားတာပါ။အခုဆက်ပြီးတော့ဆက်သက်မေးခွန်းတရားကိုနားဆင်ရမှာပါ။ကဘာတဝမ်းကနေ CRPH ကိုလှူဒန်းနေကြတဲ့ရမုံငွေနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ပြုကော်မတီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ကိုထင်လင်းအောင်ကိုမတ်အင်ဂျင်ကဆက်သွယ်မေးမြန်းတာပ
ါ။ဟုတ်ဒီနိုင်ငံတကာမှာရောက်ရှိနေတဲ့ဒီမြန်မာရဲ့တိုင်းရင်းသားတွေကနေပြီးတော့ဒီ CRPH track ကိုသူတို့ရမုံငွေတွေလှူဒန်းနေကြတဲ့အခါမှာအခုဒီ GoFundMe ကနေတဆင်ပေါ့နော် CRPH ကိုလှူဒန်းတဲ့အတွက်အထူးကျေးဇူးတင်ရှိကြောင်း CRPH ကထုတ်ပြန်ထားပါတယ်။ဆိုတော့အခုလှူဒန်းနေတဲ့ဒီရမုံငွေတွေရဲ့အခြေအနေကဘယ်လိုရှိပါလဲရှင့်။
တကယ်တော့အဲ့ဒါလေးနည်းနည်းကျွန်တော်ရှင်းပြပြတယ်ဗျာ GoFundMe နဲ့လှူဒန်းတဲ့ဟာက CRPH ကိုလှူဒန်းနေအဲဆိုတာတစ်ခုပြည်တွင်းမှာရှိနေတဲ့စစ်ဘေးကြောင့်ဒုက္ခရောက်နေတဲ့လူတွေပေါ့ဗျာရှင်းရှင်းပြောရင်တော့အခုကစစ်ဘေးလို့ပဲကျွန်တော်တို့ကသုံးလို့ရမှာဖြစ်တယ်စစ်တပ်ကနေပြီးတော့ဟိုလုံနေတဲ့အဲဂျမ်းဖက်မှုတွေကြောင့်မလို့ဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီဖို့အတွက်ကိုကျွန်တော်တို့ကဒါကဘီလူကုံကြီးကနေတာဝန်ယူပြီးတော့ဆောင်ရွက်နေတာဖြစ်တယ်ဒီလူငွေကိုကောက်ခံနေတာဖြစ်တယ်အဲအဲ့ဒီအတွက်ကိုကျွန်တော်တို့ CRPH ကနေပြီးတော့ဘီလူတွေကိုစားကျေးဇူးတင်ကြောင်းကိုဒါကကျွန်တော်တို့ဖော်ပြလိုတာဖြစ်ပါတယ်ဗျလက်ရှိအချိန်ဒီမှာတော့အဲတခုခုနှောက်ရှက်ကြောင်းတော့လည်းကောင်းကျွန်တော်တို့ဒါအခက်အခဲလေးတွေကြုံနေရတာရှိပါတယ်အဲအဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့အခုလက်ရှိအနေထားမှာတော့အလှူခံနေတဲ့ website ကိုကျွန်တော်တို့ခဏရပ်ထားပါတယ
်အဲ့ဒါဆိုလို့ရှိရင်ပြည်သူတွေဘက်ကနေပြီးတော့လှူဒန်းမယ်ဆိုလို့ရှိရင်ရောဘယ်တော့လောက်ပြန်ပြီးတော့သူတို့လှူဒန်းလို့ရမလဲရှင
်အဲ့ဒါအတွက်ကိုပြည်သူ့ကောင်ကြီးကနေပြီးတော့ဖြည့်ရှင်းချက်ပြန်လည်တင်ပြထားပါတယ်အဲ့ဒီတင်ပြချက်ကိုသူတို့ဘက်ကနေပြီးတော့အဲအင်ပြေပြီဆိုလို့ရှိရင်ဒါပြန်ပြီးတော့ဖွင့်ပေးမယ်လို့သိရပါတယ်ဗျ။ရည်တိကျတော့ပြောလို့မရသေးပါဘူး။သူတို့များသောအားဖြင့်တော့တရက်နှစ်ရက်အတွင်းမှာပြန်ပြီးတော့ဖြည့်ရှင်းချက်ကိုသူတို့ကျေနပ်တယ်ဆိုလို့ရှိရင်ဒါတော့ပြန်ပြီးတော့ဖွင့်ပေးလို့ရပါတယ
်။တစ်ဖက်မှာကျတော့ဒီလူဒန်းငွေပမာဏနဲ့ပတ်သက်ပြီးတော့အခုဥတင်နေအောင်တို့ဘက်ကဘလို့သတ်မှတ်ထားတာမျိုးရှိပါလဲရှင
်။ကျွန်တော်တို့အနေနဲ့တော့သတ်မှတ်ထားတာတော့မရှိပါဘူးဗျ။ဒါကတော့ပြည်သူလူထုတွေရဲ့စေတနာပေါ်မူတည်ပြီးတော့သူ့အမောင့်ဘလောက်ပဲရောက်ရောက်ကျွန်တော်တို့ကတော့ဒါကိုဟိုဘယ်လောက်ရောက်ရမယ်ဘယ်လောက်ရရမယ်ဆိုတဲ့ဟာမျိုးမရှိပါဘူးအခုဆိုရင်ပဲပြည်သူလူထုရဲ့စေတနာကြောင့်ပဲအဲဒီမငွေမောင်းကရက်ပိုင်းတွင်းလေးမှာနဲ့ချီပြီးတော့တက်လာတာကျွန်တော်တို့တွေ့ရပါတယ်အဲဆိုတော့အဲ့ဒါကတော့ကျွန်တော်တို့သတ်မှတ်ချက်တည်တံ့နေနေတော့မရှိပါဘူ
းဆိုတော့ဥတည်လေးအောင်လည်းရှင်းပြသွားပါတယ်ဒီခုဒီလူတန်းတဲ့ငွေတွေဟာဒီမြန်မာနိုင်ငံမှာပေါ့နော်အခုသဖြင့်ဒီစစ်ဘေးဒုက္ခတော့ဖြစ်ဖြစ်စစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်အခက်ခဲကြုံနေရတဲ့သူတွေကိုလူတန်းမယ်ပေါ့နော် CDM movement မှာပါဝင်တဲ့သူတွေကိုလည်းလူတန်းတဲ့နေရာမှာပါတဲ့ခါကျတော့ဒီလိုတကယ်လိုအပ်နေတဲ့သူတွေရှိဖို့ဒီရမုံငွေတွေရောက်ဖို့ပေါ့နော်အဲ့ဒါမျိုးကြတော့ CRPH ကဘယ်လိုလှုပ်ဆောင်လဲရှင်
အဲအဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့အထက်ထဲတွေအများကြီးဖြစ်နေတာပေါ့ဗျာအခုချိန်မှာတော့ဘဏ်တွေကလည်းပိတ်ထားတယ်ညကြားမှာမှအဲ့ဒီငွေတွေရဲ့စီးဆင်းမှုတွေကိုစစ်ကောင်စီကနေပြီးတော့အတင်းကိုလိုက်ပြီးတော့ပိတ်ဆို့မှုတွေတင်းကြပ်မှုတွေလုပ်နေတဲ့ခါကျတော့ကျွန်တော်တို့အနေနဲ့တော်တော်လေးအထက်ထဲဖြစ်ရပါတယ်တကယ်တော့ဒါကမလုံးဝမလုံးတဲ့ကိစ္စဖြစ်တယ်ဘာဖြစ်လို့လဲဆိုတော့အထက်ထဲဖြစ်နေတဲ့လူလူစီကို
ဒီငွေတွေကိုရောင်းအောင်ပို့ဖို့အတွက်ကိုဒီအလူခံထားတဲ့ငွေတွေရောင်းအောင်ပို့ဖို့အတွက်ကိုလုပ်နေတဲ့ကိစ္စမှာဒါလူလူကိုပို့ပြီးတော့ဒုက္ခရောက်အောင်သူတို့ဘက်ကလုပ်နေတယ်လို့ကျွန်တော်တို့မြင်နေကြခက်ခဲတွေကကျွန်တော်တို့တော်တော်ကိုဖြစ်နေပါတယ်အဲ့ဒီပုံမှာလေအခုရလာတဲ့ဒီရမုံငွေတွေကြတော့ဒီလိုခက်ခဲတွေကြားရအောင်ဘယ်လိုဆောင်ရွက်သွားမှာရှိပါတယ်အဲဒါအနေနဲ့ကျွန်တော်အနေနဲ့
ဟိုသူတို့ရဲ့ယုံကြည်မှုပေါ့နော်အဲ့ဒါကဘယ်လောက်ထိယုံကြည်စိတ်ချရမှာရှင်
လူရန်လူရင်းနည်းနည်းတော့ယုံကြည်စိတ်ချလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်သူ့ကောင်ရည်အတင်းဆိုတာလဲဒါမှသမတ်ချာချာနဲ့ဟိုတုန်းကလေးကနှစ်ပေါင်းများစွာရက်တီလာတဲ့အဖွဲ့အစည်းလေးဖြစ်တယ်ဘယ်သူတွေလုပ်တယ်ဆိုတာကိုလဲဒါကပွန့်ပွန့်လင်းလင်းမြင်မြင်သာသာရှိပါတယ်ပြီးတော့ကျွန်တော်တို့အနေနဲ့ကလည်းသူတို့ကိုယုံယုံကြည်ကြည်ရှိပါတယ်အဲဆိုတော့ CRPH
ကာလတို့အတွင်းလေးမှာခဏလေးနဲ့အမောက်ရအများကြီးဖြစ်လာတာပါတပတ်မှာဒီစစ်ကောင်စီကတော်တော်လေးကိုပြင်းပြထန်ထန်ပေါ့နော်အင်အားအရန်သုံးပြီးတော့ဖိနှိပ်တဲ့ပုံမှာကြတော့ဒီလူတွေရောနောက်နိုင်ငံတကာရောက်နေတဲ့မြန်မာတွေတိုင်းသားတွေကရောပေါ့နော်သူတို့ကဖေဗရယ်ပြည်ထောင်စုအစိုးရနောက်ဖေဗရယ်တက်ဆိုပြီးပေါ့နော်ဒါမျိုးတွေဖွဲ့စည်းဖို့အတွက်လည်းဒီရက်မုံငွေတွေအသုံးပြုဖို့ဆိုတာလူလူလလားပေါ့သ
Tamarosura, Ludugo, a carque, Beme Tamarosura, Tarashi Lamava, Erodashibole Luabare, so Ludugo, De Gego, a carque, Beme, no, Federal Tamarosura, Chilamava, Epomarochino, Pama, Josiam Shibo.
American Danganizin Tinsepini, Nausonia, Kavane, Madrini, Trinsa Marigo, Ime Trinuapsine, Vuepeta Disico, Nese Yau Pupini Varishin. Viewing the Mapima Saminaga, Trini Ama, Winsal Mumia, Sure Kansine, Nese Ime Trinuas Re Sadali Trino, Eganico, Ime Trinuago, Town Unai. Now to Nigaro, viewing the my email Lisa, Permis at Viewing News Talk Comsigo, Tamamoine, viewing the my Facebook Messenger Anipio. Email is a good yipo like that. Email is a good teacher, not on yipi like for me, me running on. Listen to me, net in poppy, email drink waga, drink counseling in a drink in joke to suit the day, Jashi Tishinao, season pitaba. Few repeat the day to drink you go. Tomorrow, radio union, Tesane, internet to Gani, a young poppy.
ကူကာမာတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်ပြမဲ့အင်ဂျင်နိုင်ကတင်ပြထားပါတယ်။မြန်မာနိုင်ငံမှာတော်လိုင်းရဲ့အစ်တစ်ခုပေါ်ပေါက်နေပြီဆိုတဲ့ကောင်းစဉ်နဲ့ဒီနယူးယောက်တိုင်းသတင်းစာမှာဟန်နာဘစ်ရေးသားထားတဲ့ဆောင်းပါးကိုတင်ပြပါမယ်။မြန်မာနိုင်ငံနဲ့ဆက်တော်ရင်တနီယာမှာလက်နက်ကင်တပ်တွေဟာချွေးတလုံးလုံးနဲ့အခြေခ
ဆောင်းပါးမှာအစချင်ရေးသားထားပါတယ်။ ဒီတပ်ဖွဲ့ဝင်တွေဟာပြီးခဲ့တဲ့လကအာနာသိမ့်ကြီးတိုင်းမီကိုစစ်မြေပြင်တပ်ဖွဲ့ရရဆက်ဆက်ပစ်ခတ်နှိမ်နှင်းမှုတွေလုပ်ခဲ့တဲ့မြန်မာစစ်တပ်ကမဟုတ်ပါဘူး။သူတို့တွေဟာကျောင်းသားတွေ၊လှုပ်ရှားတက်ကြွသူတွေနဲ့တာမန်ရုံးဝင်တန်းတွေစုစည်းပါဝင်တဲ့အဖွဲ့တွေပဲဖြစ်ပါတယ်။ကဘာပေါ်မှာအရက်ဆက်ဆုံးလက်နက်ကင်တပ်ဖွဲ့ကိုပြန်ပြီးခုခံဖို့တခုတည်းသောနည်းလမ် ွေးခေါ်နိုင်စွမ်းမရှိတဲ့တော်ရိုင်းတရိတ်ဆန်နေလိုမျိုးဖြစ်နေတယ်လို့မြင်ကြောင်းတော်ရဲမှာတပတ်စစ်တင်နဲ့လာတက်နေတဲ့ရန်ကုန်မြို့သူအမျိုးသမီးတဦးကပြောပါရယ်သူ့လိုပဲအခြားသူတွေလည်းလက်နက်ကင်တော်လည်ရေးမှာပါဝင်ခဲ့ကြတယ်လို့ဆိုပါရယ်ရက်သတင်းပတ်များစွာငြိမ်းချမ်းစွာဆန္ဒပြမှုတွေပြီးဖေဖော်ဝါရီလ1ရက်အာဏာသိမ်းမှုကိုခုခံတဲ့ရှေ့တန်းကပါဝင်သူတွေဟာကြောက်ကြားတက်တွေအဖြစ်ရောက်ရှိလာကြပါရယ်မြို့ကြီးတွေမှာဆိုရင်စစ်တပ်ရဲ့ကျူးကျော်ဝင်ရောက်မှုတွေကိုကာကွယ်တားဆီးဖို့ရက်ွက်တွေအလိုက်ဆန္ဒပြသူတွေဟာအတားဆီးတွေကိုတိစောက်ခဲ့ကြသလိုမိခိုးပုံးတွေလုံနီးကိုလည်းအင်တာနက်ကနေလေ့လာသိမ်းခဲ့ကြပါရယ်တောထဲမှာဆိုရင်တော့သူတို့တွေဟာအခြေခံစစ်စင်ရေးနီးစနစ်တွေနဲ့စစ်ရေးနဲ့ဆက်ဆက်နေတဲ့အဆောက်အုံတွေကိုဖျက်ဆီးနှိစတာတွေကိုလေ့ကျင့်သင်ကြားနေကြတယ်လို့ဆောင်းမမှာဖော်ပြထားပါရယ် Tapi, Tatol and Kugan and Nilan Dile, Selet Tishini de Lusuare, Botabuniga, Nangantahuan, a Yahweh Longan with Baby, attended the Baymog Loshamune to Luruye and May Minagani, CDM Loshamuha, Siwayu, a township to Sigavari, Tabi Mele, Dilu Nilamine, Josa Atomuriha, Malone Long Nine Jowne, Lenakaintari Tamarogo, through a diamond Lenanep Jemi Tongyabu Dunide, Surago, Laka, Timapimuri, Dulani de Lusuare.
တိုင်းမျိုးကိုကဲတင်ဖို့တော်လိုင်းရည်တည့်အလိုအပ်နေကြောင်းနဲ့မြန်မာနဲ့တိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့ဖက်ဒရယ်တပ်ဖွဲ့စည်းဖို့ထောက်ချခံထားရတဲ့လွှတ်တော်အမတ်တွေရဲ့ကိုယ်စားလှယ်အဖွဲ့ကတောင်းဆိုခဲ့ကြောင်းလဲဆောင်းမမှာဖော်ပြထားပါတယ်ရှင်။မင်းအင်ဂျင်နိုင်ငံတင်ပြပြီးတော့ဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။အရင်ဆုံးမြ
ပြောင်းဝင်ရောက်သူတွေအရေးကင်တွေရမှာတော့သမ္မတဂျိုးဘိုက်ဒန်ဆွေးရဖို့တိတ်မျက်နှာကောင်းရစရာမရှိဘူးဖြစ်နေပါတယ်။ ABC သတင်းဌာနနဲ့ IPSOS ရဲ့ပူးပေါင်းကောက်ခံတဲ့လူလူစစ်တမ်းတွေအရ50ရာခိုင်နှုန်းလောက်ကဘိုက်ဒန်ဆွေးရရဲ့ကင်တွေပုံကိုမချက်ကြပါဘူး။ရွှေပြောင်းဝင်ရောက်သူတွေအနေနဲ့တရားမဝင်လာကြတာမျိုးမလုပ်ဖို့သမ္မတဘိုက်ဒန်ကတိုက်တွန်းထားပေမဲ့သူ့ရဲ့မူဝါဒတွေကြောင့်အခုလိုထောင်ထောင်ချီတဲ့လူတွေဟာနယ်စပ်ဖြတ်ကျော်ဝင်ရောက်ဖို့ကြိုးစားနေကြတာဖြစ်တယ်လို့အကြေကတ်တွေကထောက်ပြပါတယ်။အရင်သမ္မတဒေါ်နယ်ထရမ့်တိဆောက်ခဲ့တဲ့အမေရိကန်မက္ကဆီကိုနယ်စပ်တတိုင်းကိုဆက်မဆောက်ပဲရပ်တည်ခဲ့တာနောက်ပိုးပြီးတော့လူသားဆန်နဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကန့်ဆွဲမယ်ဆိုပြီးတော့ဘိုင်ဒန်ကပြောထားခဲ့တာပါ Republican ထက်လွတ်တော်အမတ် Dan Sullivan က
To me, it was shocking. I think the president and the vice president need to go down there, see what I saw.
ကျွန်တော်တို့တော့တော့အားသင့်စရာပါ။ကျွန်တော်တို့ Republican တွေရောဒီမိုကရက်တို့အမတ်တွေတွားကြည့်ခဲ့တဲ့နေဆက်ကိုသမ္မတရောဒုသမ္မတရောတွားကြည့်ဖို့လိုပါတယ်။ချက်ချင်းကိုတုံ့ပြန်လုပ်ကင်စရာတွေရှိနေပါတယ်။အခုတော့ဒီတိုင်းနေဆက်ကိုဖွင့်ထားပေးသလိုပါလူသားချင်းစာနာမှုနဲ့ကင်တွေနေတဲ့အချိန်ထဲမှာကျမရေရှုတော့ကနေလဲကြည့်ရှုတိုင်တွေဖို့လိုအပ်နေပါတယ်လို့သူကပြောပါတယ်။နေဆက်ကိုပိတ်ဆို့ထားပြီးရွှေပြောင်းဝင်ရောက်သူတွေကိုပြန်နှင်လွတ်နေတယ်လို့ဘိုင်ဒန်ဆွေးရကတော့ခြေပတ်ထားပါတယ်။ဒါပေမဲ့လည်းရွှေပြောင်းဝင်ရောက်သူတွေအရေးဟာဆက်ဝိုင်းလို့ပတ်လည်သွားနေတာကြောင့်အသေးချာတိုင်တွေဖို့လိုအပ်တယ်လို့ဆိုပါတယ်။အေမီရောတန်ကြားဆက်တွေညွှန်ကြားမှု Kate Buddingfield က
They're not the result of one administration's policies or another administration's policies.
အရင်ဆိုရဓမ္မမဟုတ်ဘူးဆိုရရဲ့မူဝါဒတွေကြောင့်ဒါလို့ဖြစ်နေတာမဟုတ်ပါဘူး။ဒါတွေဟာဒေတာရင်းရာဒီဥတုဖောက်ပြန်မှုစင်းရဲမွေးတည်မှုနဲ့အကြမ်းဖက်မှုတွေရဲ့အကျိုးဆက်ကြောင့်ဖြစ်လာတာပါလို့သူကခြေပပါတယ်။မိဘတွေမပါဘဲဝင်ရောက်လာကြတဲ့ကလေးငယ်တွေရေကင်တွေဖို့သမ္မတဘိုင်ဒန်ကသူ့သမ္မတကမလာဟဲရစ်ကိုတာဝန်ပေးထားပါတယ်။အခုချိန်မှာတော့အသက်အရွယ်မပြည့်သေးတဲ့ကလေးငယ်တွေကိုပဲအမေရိကန်ပြည်ထောင်စုအနေနဲ့လက်ခံနေထိုင်ခွင့်ပေးထားပြီးတော့ဒီကလေးတွေကိုထားဖို့လက်ခံထင်းသိမ်းရေးကိရာကိုကူလည်းဖွင့်ထားပါတယ်။အခုလိုလက်ခံထားတဲ့ကလေး80ရာခိုင်နှုန်းကျော်မှာသူတို့ရဲ့မိသားစုဝင်တွေဟာအမေရိကန်မှာရှိနေကြပြီးတော့40ရာခိုင်နှုန်းလောက်ဟာမိဘတွေဖြစ်ပါတယ်။အခုလိုနေဆက်ဖြတ်ကျော်ဝင်ရောက်မှုအရှိန်အဟုန်လျှော့ချဖို့သမ္မတဘိုင်ဒန်ဟာရွှေပြောင်းဝင်ရောက်သူတော်တော်များများရဲ့နေရာရင်းနိုင်ငံတွေဖြစ်တဲ့ Honduras, El Salvador, Guatemala စတဲ့နိုင်ငံတွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ်ခင်ဗျာ
။ကိုအောင်ကတင်ပြပေးသွားတာပါ။အခုတခါကိုကျော်ကျော်သိန်းတင်ဆက်တဲ့အင်ကာညဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံတွင်လက်ရှိအခြေအနေအောက်မှာသတင်းမီဒီယာသမားတွေအနေနဲ့သတင်းရယူဖို့အခက်အခဲမျိုးရင်ဆိုင်နေရတယ်လို့လက်တွေ့ကွင်းဆင်းလုပ်ကိုင်နေတဲ့သတင်းမီဒီယာသမားတွေက VOA ကိုပြောပါတယ်။သူတို့တွေဘလို့အခြေအနေနဲ့ရင်ဆိုင်နေရတယ်၊ဘလို့အခက်အခဲတွေကြုံတွေ့နေရဆိုတာနဲ့ပါဝင်ဒီရက်ပိုင်းအတွင်းအပြင်းထန်ဖြိုခွဲနေရတဲ့ရန်ကုန်တောင်တကူမြို့နယ်အခြေအနေတချို့ကိုပါဆွေးနွေးကြမှာနားဆင်ကြရမှာပါ။အလွတ်သတင်းတောက်ကိုတက်ခေါင်လင်းတောင်တကူမှာကိုရိုင်းသတင်းသွားယူခဲ့သူအလွတ်သတင်းတောက်မတ်သူစာလွတ်လပ်သောသတင်းသမားများအင်အားစု IJF မှအလုပ်လုပ်ကိုင်နေတဲ့အမည်မဖော်လိုတဲ့သတင်းမီဒီယာသမားတူတို့နဲ့ကိုကျော်ကျော်သိန်းတို့ကဆက်သွယ်မေးမြန်းထားပါခင်ဗျာ
။အေးကင်းရင်ကင်းရှိကြတဲ့အတွက်ဝမ်းသာပါတယ်။ကျွန်တော် VOA ဆွေးနွေးကမှပါဝင်ဆွေးနွေးပေးတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဆိုတော့ကျွန်တော်ကျေးဇူးတင်ပါတယ
်။တပ္ပမအုပ်စိုးကိုထက်ခေါင်လေးနဲ့စားလိုက်အောင်။ကိုထက်ခေါင်လေးလာလက်ရှိမြန်မာနိုင်ငံအခြေအနေမှာအတွေ့အမြင်မှာတည်င်းယူနေရတဲ့အခြေအနေကဘယ်လိုများရှိနေပါသလဲ။သတင်းသမားတွေတည်င်းယူလို့ရောရနေပါသေးရဲ့လား
။အဲ့ဒါမှာကျွန်တော်နှစ်ခုရှိတယ်ကွာ။တည်င်းယူလို့ရနေတလားဆိုတော့ရတဲ့အခြေအနေတွေတချို့တွေမှာတော့ရှိတယ်။နောက်တချို့တွေမှာကလည်းတည်င်းသမားတွေအပေါ်မှာဒီပြောမလို့အစိုးရအနာဘက်ကဟိုဖန်တီးအရေးယူတဲ့အပိုင်းတွေမှာတည်င်းသမားတွေကြောက်ရွံ့ထိတ်လန့်မှုရှိနေတယ်လို့နောက်တစ်ပိုင်းကတော့ ီသူတွေကိုနှက်ကိုကလည်းဟိုသူတို့ကိုတည်ငြိမ်လို့ရှိရင်ဟိုသူတို့ရဲ့ဒီမျက်နှာတို့ရုပ်တူပါတို့ပါသွားမယ်ဆိုတော့စိုးရင်ထိမြောက်မှုကလည်းတည်ငြိမ်သမားတွေမှာကအဓိကစိန်ခေါ်မှုတစ်ခုကျွန်တော်တို့မှာလက်ပြီးကြုံတွေ့နေရတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဘာလဲဆိုတော့တည်ငြိမ်သမားတွေကိုကျွန်တော်တို့ကဟိုဘလောက်ထိကောကျွန်တော်တို့ covering လုပ်ပေးနိုင်ပါလဲသူတစ်ဖြင့်ဟိုတည်ငြိမ်ဌာနတွေကဘလောက်ထိ covering လုပ်ပေးနိုင်ပါလဲသက်ဆိုင်ရာဌာနဆိုင်ရာအဖွဲ့အစည်းတွေကဘလောက်ထိ covering လုပ်ပေးနိုင်ပါလဲဆိုတော့ကျွန်တော်တို့ကလုံးဝပါမအမှတ်ကန်ချက်မရှိတော့ဘူးကျွန်တော်တို့ကတော့မြေပြင်တည်ငြိမ်ယူကြတယ်မြေပြင်တည်ငြိမ်ယူကြတဲ့ဆီမှာအဲ့ဒီအခက်အခဲကိုကျွန်တော်တို့ကဖြတ်တန်းဖို့ကိုဟိုအများကြီးကျွန်တော်တို့က risk တွေယူနေရတယ
်ဟုတ်ကဲ့ဆိုတော့လွတ်လပ်သောတည်ငြိမ်သမားများအင်အားစု IGF ပေါ့နော် IGF ကဒီကျွန်တော်နားလည်သလောက်ဖေဖော်ဝါရီလ1ရက်နေ့ဆရာနာဒေဗီနောက်ပိုင်းမှာဖွဲ့လို့ကျွန်တော်နားလည်ပါတယ်ဟုတ်ပါလားခင်ဗျ
ဟုတ်ပါတယ်ခင်ဗျအာကျွန်တော်တို့ဒီဆရာနာတင်ပြီးနောက်ပိုင်းမှာဒီတရေသမားတွေကိုဖိနေဖို့လုပ်လာတဲ့အချိန်မှာကျွန်တော်တို့ level ပေါ့ပေါင်းစုံပေါ့နော်အာကျွန်တော်တို့ရုပ်တံရှိမယ်အာကျွန်တော်တို့ online နေလည်းရှိတယ်တရေသားတွေလည်းရှိတယ်အဲ့ဒီမှာရှိတဲ့ level ပေါင်းစုံမှာရှိတဲ့ဒီတရေသမားတွေပေါ့တရေသမားတွေစုပြီးတော့ဖွဲ့စည်းထားတာပါခင်ဗျ
ဒီအဓိကရွေချက်ကဘယ်လိုရွေချက်နဲ့အဓိကဒီလိုဖွဲ့စည်းလိုက်တာလဲခါရခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရွေချက်ကတော့ဟိုဥတီချက်လေးရတော့ထားထားတယ်ပေါ့နော်ပုံစံမျိုးဒါပေမဲ့အဓိကရွေချက်ကနှစ်ခုလို့ပြောလို့ရတယ်အာတစ်ခုကတော့ကျွန်တော်တို့လက်ရှိစစ်တပ်ကနေပြီးတော့အာဏာသိမ်းတာကိုကျွန်တော်တို့သတင်းသမားတွေအနေနဲ့ကျွန်တော်တို့လုံးလုံးလက်မခံဘူးဆိုတာတစ်ချက်ရှိတယ်နောက်တစ်ခုကကြတော့ဒီစစ်အာဏာသိမ်းကာလမှာသတင်းသမားတွေရဲ့သတင်းစာလွတ်လပ်ခွင့်သတင်းရေးသားခွင့်တွေပတ်သက်ပြီးတော့ထုတ်ချလာတာမှန်တယ်များကိုကျွန်တော်တို့လက်မခံဘူးကျွန်တော်တို့ဒါကိုတောင်းလန့်မယ်ပေါ့နော်ဟိုကျွန်တော်တို့ရေးလို့ရတဲ့နေရာကနေရေးရုပ်ကိုရေးမယ်ဆိုတော့ခံယူချက်တွေနဲ့ကျွန်တော်တို့ဖွဲ့စည်းတာပါခင်ဗျဟု
တ်ကဲ့ကျွန်တော်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပေါ့လေသတင်းသမားတွေကြားထဲမှာသဘောထားကွဲလွဲစရာကိစ္စလေးတွေကျွန်တော်တို့လည်းကြားခဲ့ရတယ်အဲ့ဒါကဘာလဲဆိုတော့ဒီစစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲကိုတက်မယ်မတက်ဘူးဆိုတဲ့ကိစ္စဟာလားနော်စစ်ကောင်စီစီကနေပြီးတော့သတင်းရယူမယ်မရယူဘူးဆိုတဲ့ကိစ္စဒီနေရာမှာတချို့ကလည်းပဲစစ်ကောင်စီကနေပြီးတော့ရတဲ့တရင်တွေကတရင်မှန်မဟုတ်ဘူးအဲ့တော့ဘာမှတရင်ယူနေစရာမလိုဘူးအဲတဖက်ကအမြင်အရကြတော့လည်းပဲဘာဖြစ်ဖြစ်တရင်သမားကတော့တရင်သမားအလုပ်ပဲလုပ်ရမှာပဲဟလာတရင်ရှိရင်ရှိတဲ့တရင်ကိုရေးရမှာပဲစစ်ကောင်စီကပေးတော့မလို့ဘယ်သူကပေးတော့မလို့ဆိုပြီးတော့မရှောင်သင့်ဘူးဆိုတဲ့အမြင်မျိုးနဲ့ပေါ့နော်အဲ့ဒါမျိုးတွေကျွန်တော်တို့ကြားခဲ့ရတာရှိပါတယ်ဆိုတော့လက်တွေ့ဒီထဲမှာရှိနေတဲ့အခုကိုတက်ခေါင်လင်းတို့နောက်အခု IGF အနေနဲ့ရောဘယ်လိုဒီပေါ်မှာဘယ်လိုသဘောထားရှိပါသလဲကိုထက်ခေါင်းနေချင်းပြောပြပါလား
ကျွန်တော်တို့ကပထမဆုံးကျွန်တော်တို့ကစဉ်းစားလိုက်တာကဟိုစစ်ကောင်စီကကျွန်တော်တို့ဒဇနရှင်တွေလောက်တဲ့အခါမှာကျွန်တော်စစ်ကောင်စီကိုဒဇနရှင်တွေကတက်မယ်ဆိုရင်ကျွန်တော်ကအထူးမှတ်ပြုရရောက်မယ်တစ်ချက်နောက်တစ်ချက်ကပါတယ်သူတို့စီကရောကျွန်တော်တို့တကယ်ကောကျွန်တော်တို့မိကုန်းကောင်းကောင်းနဲ့ရေးတဲ့စီမံနဲ့ပြစ်ကြတဲ့အခုစစ်မှန်တယ်ကျွန်တော်ရနိုင်ပါမလားဆိုတော့ဆံမေကကျွန်တော်တို့ဒီမှာအတီးထိတ်တယ်ကျွန်တော်တို့ကတော့ဒီ backup လောက်တာပေါ့နော်ဒီစစ်ကောင်စီရဲ့တင်းနာရှင်တွေကဒီကျွန်တော်လုံးဝမတက်ဖို့ကျွန်တော် backup လောက်လုပ်တယ်။ဒါပေမဲ့တချို့သောတင်းနာနာတွေကတော့တက်ကောင်းတက်တယ်။အဲတက်ကောင်းနဲ့တက်ခဲ့ပါလေ။အဲ့ဒါကိုလည်းကျွန်တော်တို့ဟိုတစ်ဖက်ကနေရောကျွန်တော်က social punishment ပုံစံမျိုးမဟုတ်ပြင်မဲ့ဒါတော့ကျွန်တော်တို့ကန့်ကွက်တယ်ဆိုရဲဟာမျိုးတော့ကျွန်တော်တို့ဟိုကိုယ့်ရဲ့ personal နေနဲ့ကျွန်တော်တို့လုပ်ခဲ့ကြတယ်။ဒါကကျွန်တော်တို့ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုယ်နဲ့ကိုယ်ကအသိမပြုရကျွန်တော်တို့ရောက်သွားမလားဆိုတော့ဆိုရင်စေကတော့ကျွန်တော်ဒီမှာအငြင်းတန်းရှိတယ်ပြောကျွန်တော်တို့ကလုံးဝအဲစစ်ကောင်စီရဲ့တင်ပြဆင်းနေမှုတွေလုံးဝမတက်ဖို့ပြီးတော့ဆိုရင်သူတို့ရဲ့ဟာတွေကိုကျွန်တော်လုံးဝအတိမတ်မပြုတ်ဖို့အတွက်ကိုကျွန်တော်တို့ကဘက်ကောက်လုပ်ပါမယ
်။ဟော IGF နဲ့ရောဒီရအောင်ဘယ်လိုသဘောထားရှိတယ်လဲဒီဖက်ဒီဖက်မှာလည်းကျွန်တော်ရဲ့နောက်တစ်စဉ်းစားချက်တစ်ခုပေါ့နော်ဒါကမယူတော့ရောမိကုန်းမမီတော့ရောမိကုန်းမီးပိုင်ခွင့်မစိုးဘူးလားဟလာလူတို့ရဲ့တိပိုင်ခွင့်မစိုးရှုံးဘူးလားဆိုတဲ့စဉ်းစားချက်ကျွန်တော်ကောင်းတယ်မှာအလို့စဉ်းစားချက်မျိုးလည်းရှိပါတယ်ဆိုတော့ IGF အဖက်ကရောဒါနဲ့ပတ်သက်လို့ဘယ်လိုသဘောထားရှိပါလဲခင်ဗျာ
ဟုတ်ကဲ့အာကျွန်တော်တို့ဒီစစ်ကောင်စီရောတဲ့တရင်သာရှင်လေးဘက်မှာဟိုတပင်းတမားတွေခြားတယ်မှာအယူဆပေါ့နော်နောက်အာခုနကဘယ်လိုခံယူမလဲဆိုတဲ့အပိုင်းကအာကွဲတာတော့တကယ်လက်ရှိအရှိတရားပဲပေါ့ကျွန်တော်တို့တွားယူတယ်သူတွေလည်းယူကြတယ်အာတွားမယူဘူးအာစစ်ကောင်စီကိုအတိမတ်မပြုတ်လို့ဘူးဆိုပြီးတော့ white out လောက်တာလည်းလောက်ကြတယ်ဒါကဟိုကျွန်တော်အမြင်ကတော့ဟိုသတင်းသမားတယောက်ချင်းစီရဲ့ခုနကခံယူချက်နဲ့နောက်တစ်ခုကတိုက်ကဲခံယူချက်ဆိုတဲ့နှစ်ခုကြားမှာကျွန်တော်တို့ဟိုစဉ်းစားရတဲ့အချက်တွေပါလာတယ်ပေါ့နော်အာစစ်ကောင်စီကဥစ္စာကိုကျွန်တော်တို့သွားမယူဆိုရင် information တွေကမရဘူးဆိုတဲ့ဟာမျိုးကလည်းဒါစဉ်းစားချက်ကရှိကိုရှိတယ်တစ်ခုကတော့ စစ်ကောင်စီကသွားမေးခြင်းလည်းဖြေမှာမဟုတ်ဘူးဖြေကျင်တာဖြေမှာသွားမေးရင်လည်းသူတို့အတိမတ်ပြူရပဲကြားတယ်ဆိုတဲ့စဉ်းစားချက်မျိုးရှိတယ်အဲ့တော့ကျွန်တော်တို့ကတော့ဒီ IGF အနေနဲ့အဲ့ဒီအချိန်မှာတော့ခုနကသတင်းတော့ရောက်ယူခြင်းမယူခြင်းကိုကျွန်တော်တို့တွားယူပါလို့လည်းမတိုက်တော့ဘူးကျွန်တော်တို့မယူပါနဲ့လို့မတိုက်တော့ဘူးအဓိကကကိုယ်တူချင်းကဒါကဘယ်လိုစဉ်းစားသလဲဆိုတဲ့အချက်နဲ့ခုနကကိုကကိုစားပြုထားတဲ့မီဒီယာတိုက်တဲ့အာစဉ်းစားချက်ဆိုတဲ့ဟာမျိုးမှာကျွန်တော်တို့အငြင်းမပွားစေလို့ပေါ့နော်အဲ့တော့ဟိုတစ်ဖက်ကစဉ်းစားရင်လည်းဟိုဘိုက်ကောက်လုပ်တဲ့လူကလောက်တာမှန်တယ်အာတစ်ဖက်ကစဉ်းစားရင်လည်းကျွန်တော်တို့ဒီတရင်သွားမယူရင်ကျွန်တော်တို့ရဲ့မေးပိုင်ခွင့်ဆုံးရှုံးသွားမလားဆိုတဲ့စဉ်းစားချက်တမားရသွားယူတဲ့အတွက်တချို့ information တွေကိုကျွန်တော်တို့သိလာတာလည်းရှိတယ်ပေါ့နော်အဲ့တော့ဒီပေါ်မှာတော့ IGF အနေနဲ့ကတော့ခုနကဟိုအဖွဲ့အနေနဲ့ကျွန်တော်တို့သိကြားဟောတော့မရှိဘူးဟိုကျွန်တော်တို့မခံမပြောလို့ဘူးပေါ့နော
်ဆိုတော့မတ်သူစာကလေလူတင်တော်တယောက်အနေနဲ့လက်ရှိလာဒီမှာလက်တွေ့တရင်ရယူနေတဲ့ဒီတယောက်ဆိုတဲ့အခါကျတော့မတ်သူစာဘလူးအချင်းနေရှိတဲ့တရင်ရယူရတဲ့အချင်းတွေကတရင်ရယူလို့အဆင်ပြေနေပါသေးရဲ့လားဘလောက်ထိအချင်းတွေကစိုးနေပါသလဲခင်ဗျအ
ဲတေချာတာတခုရောဒီလက်ရှိပေါ့နော်ရက်ွက်နေပြည်သူတွေမှာတို့မှာထိတ်လန့်ကြောင်းရင်မှုတွေရှိနေတယ်အဲ့ဒီတော့တို့အနေနဲ့ဟိုအပြင်ရနေပြီးတော့ပေါ့နော်တိုက်ရိုက်ဒီတိုင်းပဲလာတဲ့တရင်သမားတွေဆိုရင်တို့အတွက်ယုံကြည်မှုတို့မှာဟိုခက်ခဲနေတဲ့အနေအထားမျိုးတွေ့ရတယ်ကျမတော့ဒီနေ့တောင်တကုံရောက်နေတယ်ဒါပေမဲ့တောင်တကုံကဒီမှာကမလာခင်ကလေးကဟိုတောင်တကုံကရက်ွက်နေပြည်သူတွေကိုကျမတောင်အရင်ဆုံးကွန်တက်လုပ်တယ်ပေါ့နော်ကွန်တက်လုပ်ပြီးတော့သူတို့ရဲ့အနေအထားတွေကိုကျမရင်မေးတယ်ပြီးတော့သူတို့အနေနဲ့ကျမလာမယ်ဆိုရင်သူတို့အဆင်ပြေနိုင်မလားပေါ့နော်ဘယ်လိုအနေအထားမျိုးတွေရှိတယ်လုံခြုံရေးအနေနဲ့သူတို့ဘယ်လိုဆောင်ရွက်ပေးနိုင်လဲဆိုတဲ့ပုံစံမျိုးနဲ့ကျမအရင်ဆုံးချိန်တယ်ချိန်တော့သူတို့အနေနဲ့သူတို့ရဲ့အနေအထားတွေလက်ရှိဘယ်ချိန်မှာလာလို့အဆင်ပြေလောက်တယ်ဘယ်ချိန်လမ်းဆိုရင်တော့အဆင်ပြေတယ်ဆိုတဲ့ပုံစံမျိုးနဲ့တော့လက်ရှိပေါ့နော်ကျမတောင်တကုံထဲမှာဒီတမန်တော်လုံးကျမသွားလို့ရနေသေးရပါတော့။ဒါကတော့ရက်ွက်နေပြည်သူတွေရဲ့အကူအညီပေးမှုပါ။သူတို့ကအချင်းချင်းနေမြည်လဲကျွမ်းကျင်နေအချင်းချင်းချွေးဆက်မှုလဲရှိတာဖြစ်တဲ့အတွက်အဲကျမအနေနဲ့ဒီနေ့ကတော့ဟိုသွားတော့ယူတော့ယူထားပြီးပြီပေါ့နော်
။ဟုတ်ကဲ့။
အဲ့တော့ကျမနေ့က3နေ့ပဲသူတို့အစီအစဉ်နေပြီ။ဟုတ်ကဲ့
။ဆိုတော့လူတွေရဲ့အဓိကစိုးရိမ်ချက်ကဘာများဖြစ်နေသလဲ
။အဲဒါကျမအမြင်ပေါ့နော်။လူတွေကသူတို့အပေါ်မှာဟိုအဓိကကလူတွေရဲ့စိုးရိမ်မှုကဘာကြောင့်လဲဆိုတော့ကျမတို့ခုမလင်းပြောရင်မြောက်ရီ MRTV ကနေပြီးတော့တွေ့နေတဲ့အချက်လက်တွေအကုန်လုံးကလူတွေဖြစ်နေတဲ့ဟာနဲ့လုံးဝတလွဲဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုမြောက်ပတီလိုမျိုးမီဒီယာတွေကပုံမှားပြီးတော့တင်ကြမှာသူတို့အရန်စိုးရိမ်နေကြတာ။အဓိကသူတို့ရဲ့စိုးရိမ်မှုကအဲ့ဒါဖြစ်နေတယ်။အဲ့ဒီတော့သူတို့ရဲ့သတင်း information တွေတကယ်အစ်စင်မှန်သူတို့တွေကြောက်ရွံ့နေတယ်ဒါပေမဲ့သူတို့တွေကြည့်တဲ့ရရပစ္စည်းတွေနဲ့တို့မှကာကွယ်နေရတယ်။ဘာဖြစ်လို့လဲဆိုတော့တို့အတားအဆီးတွေကိုတောက်လျှောက်လုပ်နေတယ်။အဲ့ဒီအတားအဆီးတွေလုပ်နေတာဟိုတစ်ဖက်ပေါ့နော်ဟိုစစ်သားတွေကိုတိုက်ခိုက်ဖို့ဆိုတာတက်တို့ကိုမချစ်အောင်လို့ကာကွယ်နေရတဲ့နေထားမျိုးပါ။အဲ့ဒါကိုတစ်ခါတလေကြရင်အဲ့ဒီတို့မြမအတန်တို့မှလာလိုက်တဲ့နေထားကပြည်သူတွေကပြန်ပြီးတော့ဟိုစစ်သားတွေကိုဒီလိုမျိုးအကြမ်းဖက်လှုပ်ဆောင်နေရဲဆိုတဲ့ပုံစံမျိုးတွေလာလာနေတော့တို့မှအဲ့စိုးရိမ်မှုတွေရှိတာ။အဲ့ဒီစိုးရိမ်မှုကြောင့်ပဲမီဒီယာတွေလာတဲ့ခါကျရင်မတို့ရဲ့အချက်လက်တွေကိုဒီလိုများပေါ်ပြမလားဒီလိုများလုပ်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်တို့မှဟိုအခက်ခဲတွေ့နေရပါတော့။ဒါတို့ရဲ့အဓိကအခြေခံခက်ခဲပါရှင်ဟုတ
်။ဟုတ်ကဲ့။ဆိုတော့ဒီကနေ့မသူစာအရိပဲရောက်တဲ့ခါကျတော့
နောက်ဖြစ်ဖြစ်ပြီးပြောကြ
။ဟုတ်ကဲ့ပြောဖို့တော့ကောင်းပါ။
အဲ့ဒီမှာကျွန်တော်တို့ခုမြားမရီလိုမြမအတန်တို့လည်းကျွန်တော်ကသတင်းသမား PP ကျွန်တော်တောက်လျှောက်ရှိပါတယ်။သူတို့ထုတ်နေတဲ့ရုပ်သံတွေတချို့ဓာတ်ပုံတွေကကျွန်တော်တို့ဒီရဲအနောက်ကနေပြီးတော့ရိုက်ထားတဲ့ရိုက်ကူးဓာတ်ပုံတွေပါတယ်လို့ပြည်သူတွေကနေပြီးတော့အနောက်ကနေရိုက်ထားတဲ့ရိုက်ကူးဓာတ်ပုံတွေပါတာကအထူးပြဿနာဖြစ်နေတယ်ခု
။ကျွန်တော်သိနားမလဲဘူးပြည်သူတွေကနောက်ကနေရိုက်ထားတယ်ဆိုတာကသူရဲအနောက်ကရိုက်တဲ့ဓာတ်ပုံဆိုတာထားပါတော့။
ဆိုတော့ကျွန်တော်ကရဲနောက်ကနေပြီးတော့ကျွန်တော်တို့ကသတင်းလိုက်ယူပြီးတော့ရဲကဘာနဲ့ကျွန်တော်သတင်းလိုက်ယူတဲ့ရုပ်ကက်တွေဓာတ်ပုံတွေမဟုတ်ပဲနေနဲ့ဒီပြည်သူဒီကနေတော့တော်မက်ဆိုရင်ပြန်လဲခုလာနေတဲ့ဖြစ်ဖြစ်ဟိုပြန်လဲပြီးတော့ဆန္ဒပြနေတဲ့အုပ်စုတွေတော့ဒီအဲ့ဒီဂျားထဲမှာဘူးသူတို့တွေကဟိုပေါ်လာတဲ့ဓာတ်ပုံတွေရုပ်ကက်တွေကသူတို့ကများပလီကိုမြမအတန်တွေကစုံလင်ပြတ်သားနေတဲ့အခါကျတော့အဲ့ဒါကပြည်သူတွေရဲ့ဟိုယုံကြည်မှုကကျွန်တော်မီဒီယာပေါ်မှာလည်းတော်တော်လေးကိုဟိုတဏှာဖြစ်တော့အနေဖြစ်เสียဖြစ်လာ
လူလူကြလူလူဘက်ကနေပြီးလူလူကြတဲ့ကနေပြီးတော့ပြန်ရိုက်ထားတဲ့ပုံတွေဖြစ်နေတာပေါ့ဟုတ်လား
ဟုတ်ပါခင်ဗျာလူလူကြတဲ့ကနေပြီးတော့ပဲသူတို့ကအကုန်လုံးကိုရိုက်ထားတာဟိုတလန်လို့ပဲပြောမလားကျွန်တော်တို့ဒီယုံယုံမားတဏှာဖြစ်ပွဲရသူတို့ကနေပြီးတော့သူတို့ရဲ့ဒီလက်ထောက်ချတဲ့လူတွေကပဲတက်ကူတာသလားတော့ပြောတော့
ဆိုတော့မတ်သူစာဒီကနေ့တွေ့ရတဲ့အခြေအနေကဘယ်လူများရှိပါလဲဘယ်လောက်တော့စိုးနေပါလဲအဲ့ဒီဘက်မှာ
လက်ရှိပေါ်တော့ဒီနေ့တွေ့ရတဲ့အခြေအနေကိုကျွန်မပုံမှန်လင်းပြောမယ်ဆိုရင်ကျွန်မ52ရက်ွက်ကိုရောက်တယ် အဲ့ဒီမှာဗီဒီယိုတွေရဲ့နှလုံးတွေအကုန်လုံးကလုံးလုံးမမရှိတာတွေ့ရတယ်။ဘာကြောင့်လဲဆိုတော့တို့2ရက်ရှိပြီ28ရက်နေ့ကလေးကနေ့လယ်ကလေးကတောက်လျှောက်တို့ကိုလာပစ်တယ်။တို့ရဲ့အကာအကွယ်တွေကိုဖျက်ဆီးတယ်။အင်အား3မီလက်နက်တွေနဲ့ကြီးစစ်တွေနဲ့တောက်လျှောက်ပစ်တာဖြစ်တဲ့အတွက်တို့အဲ့ဒီကနေပြီးတော့ပုန်းခုပြီးတို့နေခဲ့တဲ့အနေအထားဆိုတော့တို့မှာအကုန်လုံးကတောင်ကြီးမြောက်ကြီးပဲကြီးနေရလူသိမ်းဆိုရင်ဘယ်လိုလဲဆိုတော့အမြင်မျိုးလေးတွေပဲတို့ရှိနေရတယ်။ဒါပေမဲ့ဟိုကျမတို့တခုကံကောင်းတာကဒေသခံပါတာဖြစ်တဲ့တော့တို့အချင်းချင်းချိန်ဆမှုတို့သိတယ်အဲ့တော့ဒါကမီဒီယာပါဆိုဒါပေမဲ့အဲ့လိုမျိုးမီဒီယာပါဆိုပြီးတော့ဒေသခံကမိတ်ဆက်ပေးလိုက်တဲ့အချိန်မှာလူလူလာလာရှိကြတယ်တို့ရဲ့မျိုးလုံးတွေကလေယုံကြည်မှုကသတင်းပြန်တက်ရောက်လာတယ်အဲ့ဒါဒေသခံချင်းချင်းရဲ့ချိန်ဆမှုပုံမှန်များမူတည်နေလားမသိဘူးဘာလို့ဆိုတော့အပြင်ကနေပြီးတော့တိုက်ရိုက်ချက်ချင်းဝင်လာတယ်ကျမတို့မီဒီယာပါကျွန်တော်တို့မီဒီယာပါပြောတယ်ဆိုတာတဲ့နေကန်တွေကနေတဆင့်သွားတဲ့မီဒီယာဆိုတာအချင်းချင်းချက်ချင်းဟိုကွန်တက်ကမိတယ်ဒီတော့လည်းကျွန်တော်ဒီနေ့ဆိုရင်ပေါ့နော်တစ်ချောက်ဖြိုနေတဲ့အနေအထားမျိုး100လေး100ခုနှစ်လမ်းကျောတစ်ချောက်ပေါ့နော်ကျွန်တော်တို့သွားတယ်သွားပြီးတော့ဒါအခုပဲကျွန်တော်ပြင်ရောက်တာခုမှလည်းပြောရင်သွားတော့ဒီတော့ကျရင်အကုန်လုံးကဟိုလမ်းကျောရဲ့မှာဒီကောင်းလေးလာပြီးဆိုတော့ねအကုန်လုံးပုံနေရတာအခြေအနေကလေပုံနေရတော့တို့မှရှိတဲ့အနေအထားနေနေတချို့ဆိုရင်လည်းပြန်ခုခံမယ်ပေါ့နော်ဟိုလောက်လေးကွာလေးကင်ပြီးတော့ဒါပေမဲ့လောက်လေးကွာလေးကကင်တာပါတို့တကယ်ပြစ်ခွေးနေမရကြတာများတယ်ဘာကြောင့်လဲဆိုတော့ဟိုကောင်လေးကတနက်နေနေပြစ်တာကိုအဝေးညာနော်အဲ့မှာအဝေးညာနေပြီးတော့တို့တွေရှောင်ရှောင်နေရကြတာဆိုတော့ခုကောင်လေးတက်လာပြီးဆိုတော့ကိုကောင်လမ်းကြောက်ရဲ့မှာကိုကောင်ခိုးတော့ကိုကခေါင်းလေးပြူတစ်ပြူတစ်နဲ့ရှောင်တာအဲ့ပြူတစ်ပြူတစ်ရပဲအပြစ်ခံနေရတာအဲ့လိုရှောင်တာတွေ့တာနဲ့ကိုပြစ်တယ်ဆိုတော့ဒီလောက်ကနေမှာအဲ့ဒီစိုးရိမ်မှုကရမ်းကြီးနေတယ်ဒါပေမဲ့ကျွန်တော်တို့နေခံနေနဲ့သွားတယ်နေခံကြောက်တာနဲ့မီဒီယာပါလာမီဒီယာပါလာဆိုတော့တို့ရဲ့မျိုးလုံးတွေကမတင်ရတဲ့မျိုးလုံးပုံကြီးအားကိုးတဲ့မျိုးလုံးမျိုးဖြစ်လာတာ
ဟာ
ဘယ်မီဒီယာကလဲဆိုကျွန်မလည်းကျွန်မမီဒီယာအချင်းကြီးကျွန်မဘယ်ကနေပြီးတော့ဘယ်လိုလုံနိုင်လဲကျွန်မမှာတော့ဘယ်လိုထောက်ထားရရှိလဲဆိုတာတို့ပြောပြရရှိမှာချက်ချင်းမဲ့တော့တို့ရဲ့ကုညီမိကမတူတော့ဘူးချက်ချင်းကြောင်းသွားတယ်ကျွန်မတို့လည်းကွာဘာကိုပြုတ်ရလဲဆိုတော့တက်နိုင်တဲ့နေရာနေကနေပြည့်တယ်ဆိုတော့တို့ master ဖို့နည်းနည်းလေးခဲရင်းနေရာတွေ့ရတယ်အဲ့ဒီတော့ကျွန်မအနေနဲ့ကျွန်မကမီဒီယာပါဒါပေမဲ့ကျွန်မကဒီအချင်းကြီးကိုတကယ်ကိုတင်ပြမဲ့မီဒီယာဖြစ်တဲ့အတွက်ကျွန်မဘဒုံရဲ့မျက်နှာအောင်မှလည်းကျွန်မမပေါ်ပြချင်ပါဘူးအဲ့ဒီတော့တက်နိုင်တဲ့မြားကျွန်မကို master ပေးပါဆိုပြီးတော့ကျွန်တော်ကပြုတ်တယ်တို့တွေလက်ခံကြတယ်အိတိန်ကဆိုရင် master တွေယူလာတယ်ရှင်းသမားအဲ့ဒီမှာရှိနေဒေတာကနေအကုန်လုံး master လိုက်တက်ခိုင်းပြောချင်တာကတို့ media ကို attention အနေနဲ့လက်ခံကြိုးဆိုရဲဆိုတဲ့အနေအထားမျိုးတွေ့ရတယ်ဒါပေမဲ့အဲ့ဒီ media ယုံကြည်မှုကလည်းဘာလို့ရလဲဆိုတော့ဒေတာကနေအခုညီမပို့ပြီးယုံကြည်မှုကပို့ညင်တာတွေ့ရတယ
်
ဒါလက်ရှိပေါ့
ဟိုမမသူစာအဲ့မှာဒီအထီးခိုက်ကြဆုံးနဲ့ပတ်သက်လို့ရောမသူစာဘလောက်အထိတည်ထားရပါတယ်လဲ
ကျမပေါ့နော်ထိလိုက်ကြောက်ဆုံးထိလိုက်ကြရှုံးလို့ပြောလိုက်ရင်တဏှာနဲ့တဏှာတရက်ခွက်နဲ့တရက်ခွက်မတူဖြစ်နေတယ်။အဲ့ဒီတော့ကျမအထက်ကသိကျင်တဲ့နေရာမျိုးကိုကျမအရင်ဆုံးသွားတယ်51မိလုံးကဆိုရင်ဒီပေါ့ယတနာပတ်လန်းအခြေအနေစနိုက်ပါနဲ့အပေါ်ကနေပြစ်ခံရတယ်ဆိုလဲတော့ရှော့အတန်ထွက်နေတဲ့နေရာကိုကျမရောက်တယ်။ရောက်တော့သူတို့ပြောကြတဲ့အရာဒီမနက်မှာပေါ့နော်ဒီ30ရက်နေ့မနက်ကြမှာအလောင်းတစ်ချို့ကောက်ရတယ်လို့ပြောတယ်
ဆိုတော့ဒီ IGF ပေါ်လေလွတ်တော်တရင်မများအင်အားစုအပြင်ကျန်တဲ့ဟလာတရင်သမားအစုအဖွဲ့တွေလည်းရှိကြပါပါပဲဆိုတော့ဒီအစုအဖွဲ့တွေအနေနဲ့တရင်သမားတွေကြုံနေရတဲ့အခက်အခဲအကျအတဲစတရားပြင်ဒါတွေကိုရောဘယ်လိုများဖြေရှင်းပေးနိုင်မယ်နည်းလမ်းရှိပါလဲခင်ဗျ
အာလက်တလောပြုံးဝင်လင်းလင်းပြောရရင်တော့အာကျွန်တော်တို့ IGF ဆိုတာကဒီစေအနာသိမ်းပြီးမှဖြစ်လာရပေါ့နော်ဟိုကျွန်တော်တို့မရှိခင်မှာလည်းအာတီချာမီဒီယာအဖွဲ့အစည်းရှိကြတယ်အာအဲဒီတော့လည်းကွန်ကြီးကြတယ်ပေါ့နော်အာအခုကြပြန်တော့လဲဟိုကျွန်တော်တို့ IGF နဲ့တခြားမီဒီယာလည်းရှိနေအဖွဲ့အစည်းတွေရှိနေတော့မဲ့တို့တော့ဟိုဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ဟိုသတင်းသမားတွေပေါ့အာမြေပြင်သတင်းသွားယူတဲ့အချိန်မှာကွန်ကြီးတာပဲဖြစ်ဖြစ်အာခုနကကျွန်တော်တို့တွေဒီအလွတ်တန်းသတင်းတောက်တွေပေါ့နော်အာသတင်းတောက်တွေကိုခုနကသတင်းတောက်ကရောက်အောင်လုပ်ပေးတာဖြစ်ဖြစ်လုတ်ပေးနေတာဒီကျွန်တော်တို့မီဒီယာအဖွဲ့အစည်းတွေအနေနဲ့လုတ်ပေးနေတာမျိုးတွေကျွန်တော်တို့မလုတ်ရမလုတ်ကြဘူးပေါ့နော်အာလုတ်ဖို့လည်းခက်ခဲတယ်ဆိုတဲ့အနေအထားမျိုးမှာတော့ရှိတယ်အာကျွန်တော်တို့ကိုညီတယ်ဆိုရင်တော့မှကျွန်တော်တို့က individually ပဲပေါ့အာကိုယ်စီကနေပြီးတော့ရင်းနှီးတဲ့သူဘယ်သူခက်ခဲလဲခက်ခဲရင်ကျွန်တော်တို့ဘယ်လိုကိုညီလို့ရမလဲဆိုတဲ့ခုနကအာစုပေါင်းအင်အားနဲ့ပဲသွားတာများတယ်ကျွန်တော်တို့အဖွဲ့အစည်းတွေအနေနဲ့နာမည်ခံပြီးကိုညီတာမျိုးကကျွန်တော်တို့လက်ရှိအနေအထားမှာလုပ်နိုင်တဲ့ဟာမျိုးလုံးဝမရှိသေးပါဘူးခင
်ဗျဟုတ်ကဲ့ကိုတက်ကောင်လင်းကိုတက်ကောင်လင်းကဟိုကိုယ်တိုင်ဟလာတင်းသမားတူနေနေကြတော့ကိုတက်ကောင်လင်းအကူအညီတွေကိုဘယ်လိုလုပ်ကြရင်တင်းသမားတွေတဲ့အကူအညီပေးတဲ့နေရာမှာထိရောက်မယ်လို့ကိုတက်ကောင်လင်းကိုယ်တိုင်မြင်တယ
်ချိုးတဲ့ကျွန်တော်တို့ပထမဆုံးလုပ်တင်တာကတော့ကျွန်တော်တို့ဒီတင်းသမားတွေကိုကျွန်တော်တို့ကမြေပြင်ခင်းဆင်းတဲ့အခါမှာလိုအပ်တဲ့ equipment safety equipment တွေဟိုနောက်တစ်ချက်ကဟုတ်ခုကကျွန်တော်တို့တိုက်တွေလည်းပိတ်လိုက်တယ်တိုက်တွေသာပိတ်လိုက်တယ်ကကျွန်တော်တရင်သမားတွေကကိုတောင်ကိုကြည့်ရခုနိစ္စရနိစ္စရ online တစ်ခုခုပါပဲဖြစ်ဖြစ်ဘယ်လိုလဲကျွန်တော်ဆိုလို့ရှိရင် freelance လုပ်တယ် freelance လုပ်ပြီးမှကျွန်တော် တင်တပုတ်ရေးလို့ရှိရင်တော့ကျွန်တော် channel နှစ်ခုသုံးခုကျွန်တော်ပို့တယ်ဘာဖြစ်လို့ပို့လဲဆိုတော့ကိုယ့်တင်ခြင်းကိုကျွန်တော်က upload လုပ်ခြင်းဒါကကျွန်တော်တို့ရဲ့ဟိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့တာဝန်လုပ်ကိုကျွန်တော်တို့ယူဆရတဲ့အခါမှာကျွန်တော်တို့တက်မှာကဖုန်းပေတော့လောက် traveling cost တော့လောက်အဲ့ဒါတွေကကျွန်တော်တို့အခက်အခဲရှိတယ်နောက်ထပ်ပို့ပြီးအခက်အခဲရှိတာကျွန်တော်တို့မှာမိသားစုရှိတဲ့လူဆိုပို့တော့အခက်အခဲရှိတယ်ကျွန်တော်တို့မှာအလောက်ကနေရေးဆဲခံရတဲ့အခါမှာဟိုကျွန်တော်တို့ကအလုပ်သမားအခွင့်အရေးလူသမားခွင့်လို့အရင်တော့ရေးခဲ့တယ်ဒါပေမဲ့တကယ်တကယ်ဆိုလူသမားခွင့်ပြုအောင်မရခဲ့တဲ့ပြဿနာကြီးကျွန်တော်တို့ရှိခဲ့တယ်ဒါပေမဲ့ကျွန်တော်အဲ့ဒါကကျွန်တော်မဖြေရှင်းခဲ့ကြဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်တိုင်ကိုယ်တန်ရုံစဉ်ရှိဘူးနောက်တစ်ချက်ကလက်စာမရကြဘူးမိသားစုရက်တီရေးမှာတော့မှကိုယ့်တိုင်ကိုယ်ကြည့်အောင်ဆောင်ရွက်နေတဲ့ခါမှာအဲသူတို့ရဲ့ဘဝရက်တီရေးအတွက်ပေါ့နော်အဲ့ဒါကလည်းကျွန်တော်တို့အတွက်အဓိကစိတ်ခုန်မှုတစ်ခုလို့ဖြစ်လာတယ်အဲ့ဒါလေအကုန်လုံးကိုတော့ကျွန်တော်ထင်တယ်ဟိုနိုင်ငံတကာအဖွဲ့အစည်းတွေတည်င်းသမားများနဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေလည်းဖြစ်ဖြစ်တည်င်းသမားတွေကိုကူညီထောက်ပံ့နေတဲ့အဖွဲ့အစည်းဖြစ်ဒါကိုထက်သွင်းစဉ်းစားဖို့တော့လိုမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နောက်တစ်ချက်ကကျွန်တော်တို့နေပြည်တော်တည်င်းကွင်းစင်းလေးတဲ့အခါမှာကျွန်တော်တို့ကိုဘယ်တော့မှဟိုစလုတ်ပံ့ငွေပေးမလဲဆိုတဲ့ဟိုပြည်သူလူထုရဲ့မန္တိတ်ပေါ့နော်ဟိုသူသာခုနကပြောရတယ်တချို့တွေမှာတော့တကယ်ယုံကြည်ပါတယ်ဆိုလို့ရှိရင်သူတို့ကတကယ်လူလူလားရှိတယ်ဒါပေမဲ့တချို့နေရာတွေမှာမဖြစ်တဲ့မဖြစ်ထိုက်တဲ့အဖြစ်ပြက်တွေဟိုဒီလိုမျိုးဖြစ်နေတဲ့တည်င်းသမားတွေအတန်အနေနဲ့ကျွန်တော်တို့အများကြီးကြားနေရတယ်အဲ့တော့ပြည်သူတွေကိုလည်းကျွန်တော်ကပြောချင်တာကတည်င်းသမားတယောက်ဖြစ်လာတယ်တည်င်းသမားမှန်လည်းသိတယ်တည်င်းသမားမှန်လည်းယုံကြည်ရတယ်ဆိုလို့ရှိရင်တော့ကြည်ကြည်ပြူနဲ့လက်ခံပေးဖို့ပြီးတော့လို့ရှိရင်ကြည်ကြည်ပြူနဲ့တည်င်းရယူပင်းကိုဟိုတည်င်းရယူပေးဖို့ပေါ့နော်အဲ့ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးနိုင်တဲ့အခွင့်အလမ်းတစ်ခုကိုကျွန်တော်တို့ဖန်တီးပေးဖို့လိုမှတင်တယ်အဲ့ဒါမှကျွန်တော်တို့အဖြစ်မှန်ကိုကျွန်တော်ပေါ်ထုတ်ပြနိုင်မှာ
ဟုတ်ကဲ့ပါပါဝင်ဆွေးနွေးပြီးတာတွေ့ကြုံမျှဝေပြီးတာအထူးပဲကျေးဇူးတင်ပါတယ်အားလုံးဘေးရန်တွေကင်းရှင်းကြပါစေလို့လည်းဆုတောင်းပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအ
ခုကြော်ကြော်သိန်းကတင်ဆက်သွားတာပါ VOA ကထုတ်လွှင့်တဲ့အခုတနင်္ဂနွေစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20 25 30တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးခင်ဗျ
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကငြင်းချမ်းစွာဆန္ဒပြနေတဲ့ဒီသူတွေပေါ်မှာဆက်ဖြတ်ရိုက်နှက်ဖမ်းဆီးတာပေါ့ဒီအာဏာရှင်အနေနဲ့မတရားဖမ်းဆီးထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့လူမှုအဖွဲ့အစည်းတွေကအဖွဲ့ဝင်တွေသတင်းသမားတွေအလို့သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုတွေချက်ချင်းရပ်ပစ်ဖို့နဲ့ဒီမိုကရေစီနည်းကြွေးကောက်ထားတဲ့အစိုးရကိုအာဏာပြန်ပြီးလွှဲပေးဖို့ဆက်ပြီးတောင်းဆိုပါတယ်လို့ပြောသွားတာပါ။အမေရိကန်နိုင်ငံကြီးဌာနရဲ့နိုင်ငံတကာ2020လူခွင့်ရဆိုင်ရာအစီရင်ခံစာကိုမတ်လ30အင်ကာနဲ့ထုတ်ပြန်ချိန်မှာဝန်ကြီးဘလင်ကန်ကသူ့မိန့်ခွန်းထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့တာပါ။မြန်မာပြည်သူတွေဘေးကင်းလုံခြုံရေးကိုအင်ဒိုနီးရှားအစိုးရကထိတ်တန့်ဦးစားပေးဖြစ်ထားရှိကြောင်းနဲ့မြန်မာနိုင်ငံပြန်လည်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေလုပ်တင်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကဂျပန်နိုင်ငံတိုကျိုမှာပြုလုပ်တဲ့ဂျပန်အင်ဒိုနီးရှားနှစ်နိုင်ငံဝန်ကြီးအဆင့်ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆုမိုတဲဂျီနဲ့အနီးကဆက်သွယ်ဆွေးနွေးမှုရှိကြောင်းလည်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆန့်ကျင်ဆန္ဒပြတဲ့အရသာပြည်သူတွေအပေါ်မှာစစ်တပ်ရဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုအင်ဒိုနီးရှားအစိုးရကပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးမာဆူရီကပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါမြန်မာနိုင်ငံအတွက်အကူအညီအများပြားပေးနေတဲ့ဂျပန်အစိုးရကတော့အခုထိမြန်မာစစ်တပ်ပေါ်မှာအရေးယူဒဏ်ခတ်မှုတွေမချမှတ်သေးပေမဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးဆိုင်ရာပေးနေတဲ့အကူအညီတွေဆိုင်းငံ့ထားတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကလွှတ်တော်မှာအင်ကာနဲ့မှပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာနှစ်လနီးပါးရှိလာပြီဖြစ်တဲ့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့အခုတည်းရှိနေသေးပါစစ်တပ်နဲ့ရဲတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းမှုတွေတိုးလှုပ်လာနေပြီးတချို့နေရာတွေမှာစစ်တပ်ဘက်ကတနက်တွေလောင်းချတွေလက်ပစ်ဘုံတွေနဲ့ပါပစ်ခတ်ခဲ့တာပါရန်ကုန်မြို့ကဆန္ဒပြသူတချို့ကတော့ရရပစ္စည်းတွေကန်ဆယ်ပြီးခုခံနေကြသလိုပျောက်ကြားတဲ့ပုံစံနဲ့လည်းနေရာအနှံ့မှာဆက်ပြီးဆန္ဒပြနေကြပါတယ
်တရင်ချင်းချုပ်ကိုဒေါက်ကမျိုးသက်ကပြောပြပေးခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးတမန်ဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်။
ဒီကနေ့မနက်အစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ32 40 48ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါ
This program has come to you from the Voice of America.